Welcome to the Voice of America in Burmese.
Mingla nan nakhi ma khya VOA American tan ga ni 2018 khu ni September la 5 ye inga ni minute phe season ni ko American pi rong su myo ro Washington DC ga ni dai yai thau lwin pe ni ba bi lain lo meter 30 ni 40 49 lo ga ni phan yu na sei nai ja da lo VOA ye Facebook samin na phit de VOA Burmese news ma le အချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြီးပါခင်ဗျာအခုမှခင်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့စုမြတ်မမအမေရိကန်ရဲ့တီးခတ်နိုင်မှုမှာအတိုင်းအတာရှိတယ်လို့မြောက်ကိုရီးယားအရေးလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာအမေရိကန်သံအမတ်ကြီးကပြောကြားလိုက်ပါတယ်မြန်မာအစိုးရနဲ့ကုန်သွယ်ရေးအဆက်အသွယ်ဖြတ်တောက်လိုက်တယ်လို့မော်လိုက်အစိုးရကကြေညာခဲ့ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေပြီးကြားမယ်အထင်မှဆိုရင်တော့
ဆရာကတော့အခုလက်တလောကတော့ရိတ်ခါဒီဒီလုံးဂျုံမှုအတွက်ကိုကျွန်တော်တို့ဆောင်ရွက်ပေးရတယ်ရေရိတ်ခါတွေ
ဒါကတော့လူမှုဝန်ထမ်းကေစရီနဲ့ပြန်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြအေးဖြစ်ပါတယ်ရခိုင်ဒေသအကြမ်းဖက်မှုတွေကနေထွက်ပြေးတင်းရှောင်နေရသူတွေကိုအကူအညီပေးဖို့စီစဉ်နေတဲ့အခြေအနေအကြောင်းတွေးဆမေးမြန်းထားတာကိုတင်ဆက်တဲ့အခါအပြည့်စုံကြားကြရအောင်ပါပါအရာပြည်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်မှုတွေရပ်တန့်စေဖို့အတွက်မွတ်စလင်နိုင်ငံခေါင်းဆောင်တွေကမြန်မာအစိုးရကိုတောင်းဆိုနေကြတယ်ဆိုတဲ့အကြောင်းသတင်းလွှာနိုင်ငံတကာသတင်းလွှာထဲမှာဆိုရင်တော့မြောက်ကိုရီးယားနိုင်ငံကစစ်ပွဲမဖြစ်ဖြစ်အောင်တောင်းဆိုနေတယ်ဆိုပြီးတော့အမေရိကန်ကပြောကြားလိုက်တဲ့အကြောင်းနဲ့ပါကစ္စတန်မှာအခြေစိုက်တဲ့အကြမ်းဖက်အဖွဲ့တွေကို BRICS ညီလာခံကြီးမှာအဖွဲ့ဝင်နိုင်ငံတွေကရှုံချလိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ကြရဖို့ရှိပါတယ်အပတ်စဉ်ခန်းစားတွေကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကိုကြောအောင်လွင်လို့ပြောပြကြပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဟာစစ်ပွဲမဖြစ်ဖြစ်အောင်လို့တောင်းဆိုနေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကပြောကြားခဲ့တဲ့အပြင်အမေရိကန်ပြည်ထောင်စုရဲ့တီးခတ်နိုင်မှုမှလည်းအတိုင်းအတာရှိတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြောကြားခဲ့ပါတယ်မြောက်ကိုရီးယားက6ကြိမ်မြောက်နျူကလ িয়ার ဆန်တက်မှုအဖြစ်နဲ့တနင်္ဂနွေနေ့ကအင်အားပြင်းဖောက်ခွဲဆန်တက်မှုကြီးတစ်ခုကိုပြုလုပ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကအရေးပေါ်အစည်းအဝေးကျင်းပခဲ့တာပါမြောက်ကိုရီးယားပြည်ထနာကိုအဆုံးသတ်နိုင်ဖို့လုံခြုံရေးကောင်စီကအပြင်းထန်ဆုံးအရေးယူဆောင်ရွက်မှုတွေမြင်းမြန်ဆန်ဆန်လုပ်ရမယ်လို့တပ်အမတ်ကြီးနီကီဟေလီကပြောကြားခဲ့ပါတယ်တိုက်ချင်းပြစ်ဒုံးကြီးမှာတက်ဆင်နိုင်တယ်လို့ဆိုရဲဟိုက်ဒရိုဂျင်ဘုံးကိုအအောင်မြင်မြင်ဆန်တက်နိုင်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရကဆိုခဲ့ပါတယ်သူတို့ပြောတဲ့အတိုင်းဟုတ်မဟုတ်နိုင်ငံတကာကျွမ်းကျင်သူတွေကလေ့လာနေဆဲဖြစ်ပေမဲ့အခုနောက်ဆုံးလုပ်ခဲ့တဲ့ဆန်းသတ်မှုဟာအရင်ကဆန်းသတ်မှုတွေထက်ကိုအင်အားအပြင်းဆုံးဖြစ်တယ်လို့ပြောကြပါရယ်မြောက်ကိုရီးယားအပေါ်နောက်ထပ်အရေးယူတန်းခတ်မဲ့ဆုံးဖြတ်ချက်မူကြမ်းတစ်ခုကိုလုံခြုံရေးကောင်စီအဖွဲ့ဝင်တွေကြားမှဆွေးနွေးနိုင်ဖို့ဒီသတင်းပတ်ထဲမှာပေးမှာဖြစ်ပြီးရှေ့သတင်းပတ်တင်းလာနေကြရင်မဲခွဲဆုံးဖြတ်နိုင်မယ်လို့မျှော်လင့်ကြောင်းတပ်အမတ်ကြီးဟေလီကပြောပါရယ်ရှင
်မြောက်ကိုရီးယားကိုအရေးယူပိတ်ဆို့မှုတွေကုလသမဂ္ဂကပို့ပြီးတော့ပြင်းပြင်းထန်ထန်လုပ်ဖို့နဲ့တောင်ကိုရီးယားရဲ့မစ်ဆိုင်းဒုံးကျည်ဆိုင်ရာကန့်သတ်ချက်တွေကိုဖြေလျှော့ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့အကြားနေ့တုန်းကသဘောတူညီခဲ့ကြပါတယ်။မြောက်ကိုရီးယားကိုလောင်စာစီတင်ပို့မှုတွေကိုတားမြစ်ကိစ္စကိုပါထည့်သွင်းစဉ်းစားဖို့တောင်ကိုရီးယားသမ္မတကကုလသမဂ္ဂကိုတောင်းဆိုထားတယ်လို့တောင်ကိုရီးယားဆိုရရရှိတွေကသတင်းတောက်တွေကိုစိုးမြုံမှာပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားသမ္မတနှစ်ဦးချိန်မိနစ်40ကြာတယ်လီဖုန်းဆက်သွယ်မှုကိုမနေ့တုန်းကပြုလုပ်ခဲ့ကြတာဖြစ်ပြီးတော့သူတို့ပြောဆိုမှုအတွင်းမှာအရေးကြီးတဲ့အချက်အလုံးကိုသမ္မတနှစ်ဦးသဘောတူညီခဲ့ကြတယ်လို့အင်မီရိုရရှိတွေကဆိုပါတယ်ရေနံတင်ပို့မှုပိတ်ဆို့ရေးမြောက်ကိုရီးယားကိုလှုပ်ဆောင်မှုကိစ္စကိုတော့အင်မီရိုရရှိတွေကထည့်မပြောပါဘူးမြောက်ကိုရီးယားကနျူကလ িয়ার ထိပ်ဖူးတစ်ခုကိုမြေအောက်မှာဆန်းသတ်ဖောက်ခွဲခဲ့ပြီးတဟာဟိုက်ဒရိုဂျင်ဘုံးဖြစ်တယ်လို့မြောက်ကိုရီးယားကပြောဆိုခဲ့ပြီးတော့နောက်တစ်ရက်အကြာမှာအမေရိကန်နဲ့တောင်ကိုရီးယားသမ္မတနှစ်ဦးမိနစ်40ကြာစကားပြောဆိုမှုလုပ်ခဲ့ကြတာပါမြောက်ကိုရီးယားကအခုနောက်ဆုံးလို့ရဟာတကဘာလုံးကိုချင်းချောက်တဲ့လို့ရပဲဆိုပြီးတော့လေသမ္မတနှစ်ဦးကသဘောတူညီခဲ့ကြပါတယ
်မြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတဲ့နိုင်ငံမှန်သမျှကိုအမေရိကန်ကကုန်သွယ်ရေးရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ပြောကြားခဲ့တာဟာအမေရိကန်အစိုးရနဲ့တရုတ်အစိုးရကြားမှာကြေပြန့်တဲ့ကုန်သွယ်ရေးဆိုင်ရာဆက်သွယ်ရေးကိုထိခိုက်တယ်လို့တရုတ်နိုင်ငံကတုံ့ပြန်လိုက်ပါတယ်မြောက်ကိုရီးယားကအင်အားပြင်းနျူကလ িয়ার ဖောက်ခွဲဆန်တက်မှုကြီးကိုတနင်္ဂနွေနေ့ကလုပ်ခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတဲ့နိုင်ငံတွေကိုကုန်သွယ်ရေးဖြတ်တောက်တာအပါအဝင်တုံ့ပြန်နိုင်မဲ့နည်းလမ်းတွေကိုစဉ်းစားနေတယ်လို့သမ္မတထရမ့်ကပြောကြားခဲ့တာပါပြည်ထနာကိုငြိမ်းချမ်းတဲ့နည်းလမ်းနဲ့ပြည်လည်နိုင်ဖို့တရုတ်ကတစ်ဖက်မှာစ조사နေချိန်မှာတစ်ဖက်မှာတော့တရုတ်ရဲ့အကျိုးစီးပွားတွေပိတ်ဆို့အရေးယူခံရမယ့်အခြေအနေနဲ့ ထိခိုက်မဲ့အခြေအနေကြောက်ရောက်နေတာဟာလုံးဝလက်မခံနိုင်သလိုမျှတမှုမရှိဘူးလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူကတင်းနှလာနေမှာတုံ့ပြန်ခဲ့တာပါတရုတ်နဲ့အမေရိကန်ကြားမှာနှစ်စဉ်ကုန်သွယ်မှုတန်ဖိုးကဒေါ်လာ650ဘီလီယံနီးပါးရှိပါတယ်တရုတ်အစိုးရဟာမြောက်ကိုရီးယားရဲ့တခုတည်းသောအရေးကြီးတဲ့မဟာမိတ်နိုင်ငံဖြစ်သလိုအကြီးဆုံးကုန်သွယ်ဘက်လည်းဖြစ်ပါတယ်ရှင်
လွန်ခဲ့တဲ့9နှစ်အတွင်းအမေရိကန်ပြည်ထောင်စုတဲကိုတရားဝင်စာရွက်စာတမ်းတွေမရှိဘဲနဲ့ဝင်ရောက်လာခဲ့ကြတဲ့အရွယ်မြောက်သေးတဲ့ကလေးငယ်တွေကိုလာရတိုင်းပြည်ကိုပြန်ပို့မှုနဲ့ပတ်သက်ပြီးအဲ့ဒါတွေကိုဆိုင်းငံ့တဲ့ DACA လို့ခေါ်တဲ့စီစဉ်ကိုအဆုံးသတ်ဖို့ဆုံးဖြတ်တဲ့အကြောင်းသမ္မတ Trump ကဒီနေ့ကြေညာလိုက်မယ်လို့မျှော်လင့်ရပါတယ်ဒီစီစဉ်ကိုအရင်သမ္မတ Hong Barack Obama ကစီစဉ်ခဲ့တာဖြစ်ပြီးတော့လက်ရှိသမ္မတ Trump ကနေပြီးတော့ဒီစီစဉ်ကိုဖျက်သိမ်းမဲ့သဘောပါပဲသမ္မတ Hong Obama ရဲ့ DACA စီစဉ်အရဒီကလေးဘွားကတရားမဝင်နေနဲ့ရောက်လာခဲ့ကြတဲ့သူတွေဟာအမေရိကန်နိုင်ငံအတွင်းမှာပညာသင်ခွင့်ရရှိဖို့ရှိပါတယ်။အဲ့ဒီစီစဉ်ကိုထောက်ခံသူ8သိန်းလောက်ဟာအင်မီရိုရှေ့မှာဒီကနေ့ဆန္ဒပြဖို့စီစဉ်ထားကြတာပါ။အမေရိကန်တဝန်းကတခြားမျိုးတွေမှာလည်းအလားတူဆန္ဒပြမှုတွေလုပ်ကြဖို့လည်းစီစဉ်ထားပါတယ်။လက်ရှိသမ္မတဒေါ်နယ်ထရမ့်ကတော့ဒီစီစဉ်ကိုဖျက်သိမ်းဖို့ဂရုပေးချက်နဲ့အင်မီရိုကိုရောက်လာခဲ့တဲ့သူပါ။သမ္မတထရမ့်ရဲ့အခုဆုံးဖြတ်ချက်ကိုလွှတ်တော်ကနေရေးယူဆောင်ရွက်ဖို့အချိန်6လကြာမှာဖြစ်ပါတယ်။ဒီလွှတ်တော်ကနေဒီစီစဉ်ကိုပြုပြင်မလားထောက်ခံမလားကန့်ကွက်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူ
း။ VOA အမေရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.15 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုံနေပေးနေပါတယ်ရှင
်။တင်းနာနေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာအစိုးရနဲ့မော်ဒိုက်နိုင်ငံကြားမှာကုန်သွယ်ရေးအဆက်အသွယ်ဖြတ်တောက်လိုက်တယ်လို့မော်ဒိုက်အစိုးရကကြီးညာခဲ့ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ရရက်ဆက်ဆက်လုပ်နေတာကိုမြန်မာအစိုးရကမတားဆီးမခြင်းကုံတွယ်ရေးအဆက်အသွယ်ဖြတ်တောက်ထားမယ်လို့မော်ဒိုက်နိုင်ငံသားရေးဌာနကစက်တင်ဘာလ3ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။ရိုဟင်ဂျာမွတ်စလင်အတိုင်းဝိုင်းအပေါ်ရက်ဆက်စွာလှုပ်ဆောင်နေတဲ့အပေါ်အပြင်းထန်ဆုံးဝေဖန်ရှုံချကြောင်းနဲ့ရိုဟင်ဂျာတွေထောင်ထဲချီသေဆုံးအိုးအိမ်ဆွန့်ထွက်ပြေးနေကြရတဲ့လက်တလောအကြမ်းဖက်မှုအပေါ်အလွန်အမင်းစိုးရိမ်ကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။အခုလိုမျိုးမော်ဒိုက်အစိုးရကမြန်မာနိုင်ငံနဲ့ကုံတွယ်ရေးအဆက်အသွယ်ဖြတ်တောက်ခဲ့ပြီးတဲ့နောက်မြန်မာမာရီဝင်ကြီးဦးမြင့်ထွေးကလည်းမော်ဒိုက်နိုင်ငံကိုသွားဖို့စီစဉ်ထားတဲ့ခီးစဉ်ကိုဖျက်လိုက်တယ်လို့မော်ဒိုက်ကလာတဲ့သတင်းတစ်ခုမှဖော်ပြထားပါတယ်။စက်တင်ဘာ6ရက်နေ့ကနေ10ရက်နေ့အထိကျင်းပမဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အရှေ့တောင်အာရှဒေသနိုင်ငံများဆိုင်ရာနှစ်ပတ်လည်စီးပွဲအတွက်ဝင်ကြီးဦးမြင့်ထွေးဟာအင်္ဂါနေ့မှလာရောက်ဖို့အစီအစဉ်ရှိပေမဲ့ခီးစဉ်ဖျက်လိုက်တဲ့အကြောင်းရာဂျီ MV သတင်းကထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်တန်တမာရေးအရာချင်းကဆောင်ရွက်တဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးရက်နိုမာဆူဒီကတော့မြန်မာနိုင်ငံကိုတင်းနှင်းလာနေတော့ကလာရောက်ခဲ့ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့ဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်ထဲမှာလူသားချင်းစာနာမှုအကူအညီပေးရေးဒေသခွင့်ပြုတိုးတက်ရေးနဲ့နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေအမြင့်ဖလဲဆွေးနွေးခဲ့တယ်လို့အတိုင်ပင်ခံရုံးကထုတ်ပြန်ပါတယ်။တချိန်တည်းမှာပဲ ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုတွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသကိုစစ်စီရေးနယ်မြေဖြစ်နေတတ်မှတ်လိုက်ပါတယ်။ ARSA အကြမ်းဖက်အဖွဲ့တွေကဒီလုံခြုံရေးစခန်းတွေကိုစတင်တိုက်ခိုက်ခဲ့တဲ့ August 25ရက်နေ့ကစလို့ရခိုင်တိုင်းရင်းသားထောင်ထဲချီဘေးလွတ်ရာထွက်ပြေးနေကြရပါတယ်။မွတ်စလင်ရွာတွေကလည်းထောင်ပေါင်းများစွာထွက်ပြေးနေကြတာမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်လာသူ9000ကျော်ရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။လုံခြုံရေးတပ်တွေရဲ့တိုက်ခိုက်တပ်ဖြတ်မှုတွေရှိတယ်လို့အဲ့ဒီထွက်ပြေးလာသူတွေကဆိုကြပါရစေ
။ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်း30လောက်ကို ARSA ဆွမ်းအုပ်အဖွဲ့ကဩဂုတ်လ25ရက်နေ့မှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်တောင်းနဲ့ချီတဲ့မွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကိုအိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့ပတ်သက်ပြီးတော့ကမ္ဘာမွတ်စလင်နိုင်ငံတော်တော်များများမှာဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကမြန်မာတန်ရုံးရှိမှာယာနဲ့ချီတဲ့မွတ်စလင်အမျိုးသမီးတွေမနေ့ကစုဝေးဆန္ဒပြခဲ့ကြပြီးတော့ရိုဟင်ဂျာကိုတပ်ဖြတ်မှုတွေရပ်တန့်မှုတောင်းဆိုခဲ့ကြပါတယ်။အင်ဒိုနီးရှားကတခြားမျိုးကြီးတွေမှာလည်းအလားတူဆန္ဒပြမှုတွေမနေ့တုန်းကဖြစ်ခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကတော့ဂျကာတာကမြန်မာတန်ရုံးကိုမီးလောင်ဘုံးနဲ့ပစ်ခတ်မှုရှိခဲ့ပြီးတော့အဲ့ဒီကိစ္စကိုရဲကစုံစမ်းစစ်ဆေးနေတယ်လို့ဆိုပါတယ်။အရှေ့ဥရောပကဒီချေချင်းဒေသမှာလူတောင်းနဲ့ချီတဲ့ဆန္ဒပြမှုတွေရှိခဲ့ပြီးတော့ရုရှားနိုင်ငံမြို့တော်မော်စကိုကမြန်မာတန်ရုံးရှိမှလည်းဆန္ဒပြမှုရှိခဲ့ပြီးအဲ့ဒီမှာရုရှားရဲကလူ20ကိုဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ အိန္ဒိယသမုဒ္ဒရာအတွင်းကမော်တိုက်နိုင်ငံကတော့ရိုဟင်ဂျာတွေကိုမြန်မာစစ်ဝါကဖိနှိပ်တာကိုထောက်ပြပြီးတော့မြန်မာနဲ့ကုန်သွယ်မှုဆက်ဆံရေးဖြတ်တောက်မယ်လို့တင်းနေနေကကြေညာခဲ့ပါတယ်။အိန္ဒိယနိုင်ငံကိုကတားမြို့မှာလည်းမွတ်စလင်တွေစုဝေးပြီးတော့ဆန္ဒပြမှုရှိခဲ့ပါတယ်။
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာဒီကနေ့မှမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်။စက်တင်ဘာ5ရက်နေ့ကနေ9ရက်နေ့အထိမြန်မာနိုင်ငံခီးစဉ်ကနေမြန်မာနဲ့အိန္ဒိယကြားမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်သွားနိုင်ဖို့မျှော်လင့်တယ်လို့ဝန်ကြီးချုပ်မိုဒီကပြောထားပါတယ်။လုံခြုံရေးအကြမ်းဖက်မှုတိုက်ဖျက်ရေးကိစ္စတွေအပြင်ကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုအခြေခံအဆောက်အုံစွမ်းအင်နဲ့ယဉ်ကျေးမှုကဏ္ဍတွေမှာပုံမခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားနိုင်ရေးဆွေးနွေးမယ်လို့ဝန်ကြီးချုပ်ရုပ်ရဲ့ထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။အိန္ဒိယဝန်ကြီးချုပ်ရဲ့ခီးစဉ်အတွင်းသမ္မတဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့နဲ့တွေ့ဆုံဖို့ရှိပါတယ်။စက်တင်ဘာ6ရက်နေ့ကျရင်တော့မြန်မာနိုင်ငံမှာနေထိုင်တဲ့အိန္ဒိယຫນွေဘွားတွေနဲ့ရန်ကုန်မြို့သူဝနအားကစားကွင်းမှာတွေ့ဆုံမှာဖြစ်ပါတယ်။မြန်မာနိုင်ငံဟာအိန္ဒိယရဲ့ယဉ်နီးတဲ့မိတ်ဆွေဖြစ်တယ်လို့မြန်မာအိန္ဒိယຫນွေဘွားတွေစီကိုပေးပို့တဲ့အီးမေးလ်စာထဲမှာမစ္စတာမိုဒီကပြောကြားထားပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာရန်ကုန်မြို့မှာအာဇာနီဘိမှန်နဲ့ဗိုလ်ချုပ်အောင်ဆန်းပြတိုက်တို့စီကိုလည်းတွားရောက်ဖို့ရှိပါတယ်။ဒါအပြင်ပုဂံမျိုးကိုတွားရောက်ပြီးတော့ရှေးဟောင်းဖျားတွေကိုဖူးမြော်မှာဖြစ်ပါတယ်ရှင
်။ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကုကျော်အောင်လင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းဆောင်မတွေထုတ်လွှင့်ပေးပါတော့မယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်မှုတွေကိုရပ်တန့်ဖို့တူရကီအီရန်အပါအဝင်မွတ်စလင်နိုင်ငံခေါင်းဆောင်တွေကမြန်မာအစိုးရကိုတောင်းဆိုလိုက်တယ်လို့ရုရှား၊ချက်ညာ၊အိန္ဒိယ၊အင်ဒိုနီးရှားအစရှိတဲ့နိုင်ငံတွေမှာလည်းမြန်မာအစိုးရပေါ်ဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေမနေ့ကပြုလုပ်ခဲ့ကြပါတယ်။ဒီတော့တွင်အခင်းဖြစ်ပေါ်တဲ့နေရာတွေမှာလုံခြုံရေးတပ်တွေအင်အားအလွန်ကျွံမတုံ့ပြန်နဲ့ရခိုင်ပါဝင်ပြည်ပခန့်ဖြစ်နေတဲ့တိုင်းဒေသတွေမှာအခြေအနေကိုထိန်းချုပ်နိုင်ဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဥဆောင်မှုကိုပြက်ပြက်သားသားပြဖို့အချိန်ရောက်နေပြီလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA အကြမ်းဖက်အဖွဲ့ကစတင်တိုက်ခိုက်ပြီးနောက်ပိုင်းအရင်ထက်အခြေအနေတွေပိုပြီးဆိုးရွားလာတဲ့ပုံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကအာရကန်ရုပ်တံသတင်းဌာနနဲ့မေးမြန်းခဲ့မှာသူ့ရဲ့အမြင်ကိုအခုလိုပြောသွားပါတယ်။
Well, I would like to emphasize to the military, the Tatmadaw, that they do have to abide by
international law. Tatmadaw ကိုကျမအနေနဲ့အလေးနဲ့ပြောလိုတာကနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလိုက်နာဖို့လိုပြီးဒီကြောင့်မဲ့ဖွေရာဖြစ်ရာကြီးကိုတုံ့ပြန်ရမှာလိုအပ်တာထက်ပိုပြီးအင်အားအသုံးမပြုဖို့ပါပဲ။
အခုလိုရခိုင်ပါဝင်မြန်မာနိုင်ငံကတိုင်းဒေသဒေသတချို့မှာမတိမငြိမ်ဖြစ်နေတဲ့အခြေအနေတွေကိုထိန်းချုပ်နိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့ပြက်ပြက်သားသားဥဆောင်သင့်ပြီလို့လည်းရဟီလီကပြောပါတယ်
။ She had asked the international community to give her time and space when she first became the de facto leader of Myanmar.
But I ဒေါအောင်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံရဲ့ခေါင်းဆောင်ဖြစ်လာခဲ့ပြီးတဲ့နောက်နိုင်ငံတကာလူ့အဖွဲ့အစည်းကိုသူ့ကိုအချိန်ပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လက်ရှိဖြစ်ရတွေကိုကြည်ချင်းအဖြစ်ဒေါအောင်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်အခြေအနေကိုထိန်းချုပ်ရမှာသူ့ရဲ့ခေါင်းဆောင်ပီတာမှုအရေးအသွေးကိုပြသသင့်ပါတယ်။ဒါအပြင်ကချင်းနဲ့မြန်မာနိုင်ငံမြောက်ပိုင်းရှမ်းပြည်နယ်တို့မှာလည်းအခြေအနေကစိုးရိမ်ရပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာဒီပိုင်းနဲ့ကင်တွယ်ဖြည့်ရှင်းဖို့ကအရေးကြီးတဲ့ကိစ္စရပ်ကနှစ်မျိုးရှိနေတာဖြစ်ပါတယ်
။ဩဂုတ်လ31ရက်နေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာလည်းအစိုးရစစ်သွေးကြရရဲ့တိုက်ခိုက်မှုအပေါ်အပြင်းထန်ဆုံးပြစ်တင်ရှုံချထားပြီးအပြစ်မဲ့အရက်သားလူတို့ကိုနောက်ထပ်အကြမ်းဖက်တာတွေချက်ချင်းရက်ဆိုင်ဖို့လေပမောခရန်ဟီလီကတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတကြော့ပြန်ဖြစ်လာတဲ့အကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကနှုတ်ပိတ်နေတယ်လို့နိုင်ငံတကာအတိုင်းအဝိုင်းရဲ့ဝေဖန်ချက်အပေါ်မှာအမေရိကန်ခြေဆိုင်မြမအရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကအခုလိုသုံးသပ်ပါတယ်
။ဒေါအောင်ဆန်းစုကြည်ကိုအရင်ကတည်းကပေါ့နေကြေကြုတ်ကလွတ်ကလေးကကြားတဲ့အချိန်လေးတွေမှာရောမီဒီယာနဲ့ကအမတမထိတွေ့ပြီးတော့သူပြောချင်ဆိုရင်ပြောခဲ့ဆိုခဲ့ပါတယ်ဒီနေ့အချိန်မှာတော့အစိုးရတစ်ခုမှတာဝန်ရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့လျောက်အခုလိုပူလောင်မူလောင်ဖြစ်နေတဲ့အချိန်မှာတော့ဒေါ်အောင်ဆန်းစုကြည်လည်းပဲဒါကိုအချိန်ပေးကောင်းပေးလိမ့်မယ်ပြီးလို့ရှိရင်တော့ဒေါ်အောင်ဆန်းစုကြည်တော့ပြောပြီးရှင်ပမာရေးကတော့တစ်ဖက်သက်ပဲဆိုတာတော့လာအောင်မယ်လို့ဆိုကျွန်တော်မျှော်လင့်ပါတယ်အဲ့တော့ဒေါ်အောင်ဆန်းစုကြည်အကောင်းဆုံးဆုံးမကြခဲ့ဆုံးဖြတ်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်တစ်ဖက်သက်ဖိနှိပ်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့မွတ်စလင်အများစုရှိတဲ့နိုင်ငံတွေမှာဒီရက်ပိုင်းတွေအတွင်းမြန်မာအစိုးရကိုဆန့်ကျင်ဆန္ဒပြပွဲတွေဇက်တိုက်ပြုလုပ်နေပါတယ် မနေ့ကချက်ညာတော့လူပေါင်း3000ကျော်ဆန္ဒပြခဲ့ကြပြီးရုရှားနိုင်ငံမော်စကိုမြို့တော်မြန်မာတန်ယုံရှိကဆန္ဒပြပွဲမှာလူပေါင်း20ကျော်ဖမ်းဆီးခံခဲ့ရပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မြန်မာတန်ယုံရှိဆန္ဒပြပွဲမှာပါဝင်ဆန္ဒပြတဲ့အင်ဒိုနီးရှားအမျိုးသမီးတဦးကတော့
Kami ingin menunjuk kan solidaritas kan.
Rohingya Muslim တွေနဲ့ဆီလုံးညီညွတ်မှုရှိကြောင်းနဲ့သူတို့အပေါ်အကြမ်းဖက်ဖိနှိပ်နေတာတွေကန့်ကွက်တဲ့အနေနဲ့ကျွန်တော်တို့ဒီမှာလာပြီးဆန္ဒပြနေတာပါ။ဒုက္ခရောက်နေတဲ့သူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေဟာအထူးကအများဆုံးဖြစ်တယ်ဆိုတာထင်ရှားပါတယ်။
အဲ့ဒီဆန္ဒပြပွဲမှာမြန်မာတန်အမတ်ကြီးကိုအင်ဒိုနီးရှားနိုင်ငံကနေနှင်ထုတ်ဖို့ဒေါအောင်ဆန်းစုကြည်ရဲ့နိုဘယ်ငြိမ်းချမ်းရေးဆုကိုရုပ်သိမ်းဖို့နဲ့ရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုတွေကိုရပ်တန့်ဖို့တောင်းဆိုခဲ့ကြပါတယ်။တချိန်တည်းမှာပဲရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနောက်ထပ်မွတ်စလင်နိုင်ငံတွေဖြစ်တဲ့ပါကစ္စတန်၊အီရန်၊ Saudi Arabia ၊ Kuwait ၊ Azerbaijan နဲ့ Bangladesh စတဲ့နိုင်ငံတွေရဲ့ခေါင်းဆောင်တွေစီကိုတူရကီသမ္မတအာရိုဝန်ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့ကြောင်းတူရကီကလာတဲ့သတင်းတွေမှာတနင်္လာနေ့ကဖော်ပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာလက်ရှိရိုဟင်ဂျာတွေကိုဖိနှိပ်နေမှုကိုကုလသမဂ္ဂကအရေးယူဆောင်ရွက်မှုမရှိရင်မွတ်စလင်နိုင်ငံတွေအနေနဲ့အရေးယူဆောင်ရွက်ဖို့ရှိတယ်လို့လည်းတူရကီသမ္မတကပြောကြားခဲ့တယ်လို့ဆိုပါတယ်။နောက်ထပ်မွတ်စလင်နိုင်ငံဖြစ်တဲ့မော်လ်ဒိုက်ကတော့ရိုဟင်ဂျာမွတ်စလင်တွေကိုတပ်ဖြတ်နေမှုအပေါ်မှာမြန်မာအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးမြန်မာနိုင်ငံနဲ့ကုံသွယ်စည်းပွားဆက်ဆံရေးဖြတ်တောက်မှာဖြစ်တယ်လို့မော်လ်ဒိုက်နိုင်ငံသားရေးဝန်ကြီးဌာနရဲ့စက်တင်ဘာလ3ရက်နေ့ရက်စွဲနဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။မှန်ရင်နိုင်ပြပြသွားတာဖြစ်ပါလိမ့်မယ်။အဲ့ဒီလိုပဲရခိုင်ဒေသမှာအကြမ်းဖက်မှုတွေကြောင့်ထွက်ပြေးတင်းရှောင်နေရသူတွေပုံမှန်များပြားလာတဲ့အချိန်မှာထိရောက်စွာအကူအညီပေးဖို့အတွက်ဆွေးနွေးစီစဉ်နေတယ်လို့မြန်မာအစိုးရကမနေ့ကထုတ်ပြန်လိုက်ပါတယ်။အကြမ်းဖက်မှုတွေကြောင့်အကူအညီထောက်ပံ့ပေးနေတဲ့တချို့နိုင်ငံတကာ NGO အဖွဲ့တွေကဒေတာထဲမှာထွက်ခွာနေချိန်မှာဘလို့ထိအောင်ကူညီနိုင်မှာပါလဲနိုင်ငံတကာအဖွဲ့တွေပါတက်ရောက်ခဲ့တဲ့အဲ့ဒီကူညီရေးဆွေးနွေးပွဲမှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အီကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြထားတာကိုနားဆင်ပါခင
်ဗျအစိုးရအနေနဲ့ပေါ့နော်ရခိုင်ပြည်နယ်ကဒီအကြမ်းဖက်မှုကြောင့်ထွက်ပြေးတင်းရှောင်နေရတဲ့သူတွေကိုကူညီပေးဖို့အတွက်ဒီထိအောင်ပေါ့နော်အစီအမံတွေဆွေးနွေးနေတဲ့နိုင်ငံတကာအဖွဲ့တွေနဲ့ရောပေါ့နော်အဲ့ဒါကြားလို့ပါဆရာအဲ့ဒါနဲ့ပတ်သက်လို့နည်းနည်းရှင်းပြပေးလို့ရမလား
ဟိုနိုင်ငံတကာအလူရှင်တွေကလှူခြင်းနေဆိုလို့အဲ့ဒါကိုညှိနှိုင်းတဲ့ပွဲပဲဒါပေမဲ့စီစဉ်တွေကတော့အကြမ်းမင်းပဲရှိသေးတာပေါ့နော်တေချာကျွန်တော်တို့အဖြေထွက်အောင်မလုပ်ရသေးပါဘူးခင်ဗျအဲ့ဒါကြောင့်မလို့လက်ဖက်နောက်ငင်းလောက်နေတော့ပြီးရမှာထင်တယ
်အော်ဟုတ်ကဲ့ဒါပေမဲ့ဆရာအခုလောလောဆယ်
ဟုတ်ကဲ့ဟုတ်ကဲ့အစီအစဉ်ကဟုတ်ကဲ့ပြောပါဟုတ်ကဲ့ဟုတ်ကဲ့
အကူညီပေးအဖွဲ့တွေတချို့ပါနော်ဒေသတွင်းမှာမနေရဲတဲ့အတွက်ဟိုမရှိတော့တဲ့ခါမှာဒီအခက်ခဲတွေကပိုများလာမယ့်အနေအထားရှိတာပေါ့ဆရာနော
်ဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးအချိန်နေမှာ
ဟုတ်ကဲ့ပြောပါဟုတ်ကဲ့
စိန်ခေါ်မှုတွေရှိနေလဲဆရာ
အခုလောဆယ်ဖြစ်နေတဲ့အခါကတော့ဒီတိုင်းရင်းသားတွေကအရန်ကြောက်တယ်ပေါ့နော်တကယ်လည်းသူတို့ကကြောက်เสียကောင်းတဲ့အခြေအနေတွေတွေ့ကြုံနေရတော့သူတွေကအချို့ကျတော့လည်းရွာမှာလုံခြုံရေးကိုပြီးပါလုံခြုံမှုပဲလိုချင်ပါတယ်ဆိုပြီးတောင်းဆိုပြီးတော့လုံခြုံအောင်သူတို့ကဒီလုံခြုံရေးဖွဲ့ရည်ရဲ့တက်မတော်ရည်ကနေပြီးတော့လုံခြုံမှုတွေပေးတာရှိတယ်အဲ့လိုပဲချွတ်ကြတော့လည်းမနေရဘူးဆိုပြီးတော့ခုနေရကိုစွန့်ခွာပြီးတော့ဒီလုံခြုံရမယ့်နေရထင်တဲ့နေရဆိုပြီးတော့စစ်တေမျိုးပေါ်မှာရောက်ရှိလာကြတယ်အဲ့လိုမျိုးတွေပေါ့နော်အဲ့တော့သူရကတော့အခုလက်တော်ကတော့ရိတ်ခါဒီလုံခြုံမှုအတွက်ကိုကျွန်တော်တို့ဆောင်ရွက်ပေးရတယ်ရဲ့ရိတ်ခါတွေကိုပံ့ပိုးရတာတွေဒါကြီးလုံတာပေါ့အခုလက်တွေ့တဲ့အချိန်မှာပဲအကုန်လုံးပူးပေါင်းပြီးတော့တက်မတော်ရောဒီအရက်ဖက်တွေရောအလူရှင်တွေရောပေါ့နော်အကုန်လုံးကနေပြီးတော့ဝိုင်းဝန်းပတ်မှုနေတာရိတ်ခါတွေကတော့အများပြားရှိနေတာပေါ့နော်အဲ့ဒါကိုဖြန့်ပြူဖို့ကြတော့တချို့နေရာတွေမှာခက်တယ်တချို့နေရာကြတော့လည်းအဆင်ပြေတယ်ပေါ့
ဟုတ်ကဲ့ဆရာရေအဲ့တော့ဒီနေရာမှာတချို့ဒီ NGO တွေရောနိုင်ငံတကာအဖွဲ့တွေရောပေါ့နော်ဒီအကြမ်းဖက်မှုတွေမှာဟိုပတ်သက်တယ်ကူညီတယ်ဥပမာ WFP ကနေပြီးတော့ဒီတက်မြောစာလေးနဲ့ပတ်သက်ပြီးတော့ဥပမာဘုံထောင်တာတွေတုံးတယ်အစရှိတဲ့ပြေပါဆရာရေအဲ့လိုဆဆွဲချက်တွေနဲ့ပတ်သက်ပြီးတော့စိုးရိမ်နေတဲ့အနေအထားတွေရောဆရာတို့เทศนี่ปิดจ๋าดีล
่ะดิมีซื้อนี่แหละอะไรไม่ป่าวทุกข์มาだใบไอ้อย่างเนี่ยปะเสร็จแล้วจนตีด่าก็ญาติผิดนี่ด่าโอ้ส่งซ้ําพอทุบผู้เสร็จแล้วส่งซ้ําเนี่ยป่ะเนาะด่าเดี๋ยวเราไปตีดิตะเกยบิดูบาลุเด๋สว่าอติจ่าတော့พอทุบด่าไม่ရှိป่าวไม่ရှိได้ป่าวป่ะเนาะสุซวยပြီးတော့บิดูတော့บลูလို့อติจ่าสุซวยด่าอยู่တော့ไม่หลบป่าว
ဟုတ်ကဲ့เสียอ่ะแล้วနောက်ထပ်ยอดิဟိုအစီအစဉ်လေးပေါ့နော်ထိရောက်အောင်ဟိုစဉ်းစားထားချက်တွေအနေထားဘယ်လိုရှိလဲဆရာကြ
ီးကုညီတွေထိရောက်အောင်อ่ะအခုလဲကျွန်တော်ဆောင်ရွက်နေတယ်ပေါ့နော်ဟိုဒီပြည်နယ်ဆွေးရအားဒီအောင်ဆွေးရနေပူပေါင်းပြီးတော့ဒါဟိုမြို့မျိုးစုံနဲ့ဆောင်ရွက်နေတယ်တက်မတော်ကလည်းရဟန်းရင်နေဟိုကူညီပေးတယ်ပေါ့နော်အဲ့လိုအခြေအနေနေနဲ့ကျွန်တော်အခုဆောင်ရွက်နေတာရှိပါတယ်ဟုတ်အကုန်လုံးဘုရားခီးရအောင်ဆိုတာလေဟိုဒီပြည်နယ်လုံးတိုင်းတာနေနေပေါ့နော်အကုန်လုံးကို တော့ဒီတကယ်ပဲဘေးဒဏ်ကိုထိခိုက်ခံစားရနေအားလုံးကိုတော့ကုညီနိုင်အောင်ဆိုပြီးတော့ကျွန်တော်တို့အစီအစဉ်တွေဆောင်ရွက်နေတာရှိပါတယ်ဟုတ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာတော့ဒီချက်ချင်းတွေကိုလှုပ်ရှားမှုနဲ့ဟိုအတူတကွာလှုပ်ဆောင်သွားမယ်လို့ရေးထားတာကိုကျွန်တော်တို့တွေ့ရပါတယ်ဆရာအဲ့ဒါလေးရောနည်းနည်းရှင်းပြပေးလို့ရမလားဘလို့ဖြစ်နိုင်နေဆိုတာလေ
ဟောချက်ချင်းကြီးကတော့သူကဟိုတကယ်ရေးကြုံလာလို့ရှိရင်သူကဒီကုညီရမဲ့တာဝန်ကချက်ချင်းကြီးပဲလေချက်ချင်းကြီးဆိုတော့ဟိုခွဲခြားလို့လည်းမရဘူးဘာမှခွဲခြားမှုမရှိဘဲနဲ့ဆောင်ရွက်နေတာချက်ချင်းကြီးဆိုတော့ချက်ချင်းကြီးကလည်းကုညီဆောင်ရွက်ခြင်းနဲ့ဆိုတော့ကျွန်တော်တို့ကောင်းတယ်ချက်ချင်းကြီးနဲ့ဒါပူးပေါင်းဆောင်ရွက်ရမယ်ဆိုပြီးကျွန်တော်တို့စီစဉ်နေတာ
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းမိမြန်တင်ပြတော်တာဖြစ်ပါတယ်အခုတော့နိုင်ငံတကာဘက်ကိုလှည့်အောင်ပါမြောက်ကိုရီးယားစစ်ပွဲမဖြစ်ဖြစ်အောင်တောင်းဆိုနေတယ်ဆိုပြီးတော့အမေရိကန်ကပြောကြားလိုက်ပါတယ်မြောက်ကိုရီးယားဘက်ကအင်အားပြင်းဟိုက်ဒရိုဂျင်ဘုံတနင်္ဂနွေနေ့ကစမ်းသပ်ဖောက်ခွဲခဲ့ပြီးတဲ့နောက်နိုင်ငံတကာအတန်းဝန်းကထပ်ပြီးတော့တုံ့ပြန်နိုင်မှုကုလသမဂ္ဂလူညုံရေးကောင်စီမှတနင်္လာနေ့အရေးပေါ်ဆွေးနွေးစဉ်အမေရိကန်တမ္မာကြီးနီကီဟယ်ရီကအခုလိုပြောကြားခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားပေါ်နောက်ထပ်တန်းခတ်အရေးကြီးမှုတွေပြုလုပ်ဖို့လည်းအမေရိကန်ကပြင်ဆင်နေပါတယ်ကုလသမဂ္ဂဆိုင်ရာ VOE သတင်းတောက်မာဂရက်ဘာရှီယာနယူးယောက်ကပေးပို့ထားတဲ့သတင်းကိုမဆုမျက်မှောင်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်
။တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေအထိတုံ့ခါမှုကိုခံစားခဲ့ရတဲ့အင်အားပြင်းတဲ့မြေအောက်ဖောက်ခွဲဆန်းသတ်မှုတစ်ခုကိုမြောက်ကိုရီးယားတို့တနင်္ဂနွေနေ့ကပြုလုပ်ခဲ့ပြီးတဲ့နောက်တနင်္လာနေ့အစောပိုင်းမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။မြောက်ကိုရီးယားအစိုးရကဟိုက်ဒရိုဂျင်ဘုံလို့ဆိုတဲ့ဖောက်ခွဲဆန်းသတ်မှုနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုပြင်းပြင်းထန်ထန်သတိပေးခဲ့ပါတယ
် His abusive use of missiles and his nuclear threats show that he is begging for war
ဒုံးကျည်တွေကိုစော်ကားမော်ကတုံးဆွဲနေမှုနဲ့သူ့ရဲ့နျူကလ িয়ার ချင်းချောက်မှုတွေဟာစစ်ပွဲဖြစ်အောင်တောင်းဆိုနေတယ်ဆိုတာပြသနေပါတယ်American ပြည်ထောင်စုကစစ်ပွဲကိုဘယ်တော့မှမလိုလားခဲ့တယ်လို့အခုလည်းမလိုလားပါဘူး။ဒါပေမဲ့နိုင်ငံတစ်ခုရဲ့တိခန့်နိုင်စိတ်ကအတိုင်းအတာရှိပါတယ်။ကျမတို့အနေနဲ့ကျမတို့ရဲ့မဟာမိတ်တွေနဲ့ပိုင်းနက်တွေကိုကာကွယ်သွားမှာဖြစ်ပါတယ်
။မြောက်ကိုရီးယားအနေနဲ့ American ပြည်ထောင်စု Pacific သမုဒ္ဒရာတွေက American ဘိုင်း Guam ကျွန်းနဲ့ American ရဲ့မဟာမိတ်တွေကိုရံပြုတ်လာမယ်ဆိုရင်အကြီးအကျယ်စစ်ရေးနဲ့တုံ့ပြန်သွားမယ်လို့ American အစိုးရကတနင်္ဂနွေနေ့ကသတိပေးထားပါတယ်။စည်ရည်နီလန်းနဲ့ဆိုရင်အမေရိကန်ဘက်ကဆောင်ရွက်နိုင်တဲ့နီလန်းတွေအများကြီးရှိကြောင်းနဲ့အဲ့ဒီနီလန်းတစ်ခုချင်းစီနဲ့ပတ်သက်လို့သမ္မတထရမ့်ကရှင်းလင်းပြခိုင်းခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကတနင်္ဂနွေနေ့ကအင်ဗျူတော်ကနေပြောကြားခဲ့ပါတယ်။မြောက်ကိုရီးယားအပေါ်အမေရိကန်နိုင်ငံအနေနဲ့နောက်ထပ်အရေးယူတန်းခတ်မှုတွေလုပ်ဖို့လည်းပြင်ဆင်နေပါတယ်။မြောက်ကိုရီးယားအစိုးရဘက်ကပြောင်းလဲလာအောင်နှစ်ပေါင်း20ကျော်အောင်တန်တမာရေးနီးလန်းနဲ့အာထုံဆောင်ရွက်မှုတွေနိုင်ငံတကာတန်ခတ်အရေးယူမှုတွေဟာမအောင်မြင်ဘူးလို့တပ်အမတ်ကြီးဟေလီကလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုတင်းနှင်းလာနေကပြောကြားခဲ့ပါတယ
် To the members of the Security Council I must say enough is enough
ရတန်းကရက်ချိန်တန်ပြီလို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကကျမကတော့ပြောချင်ပါတယ်တစ်ဆင့်ကြီးတစ်ဆင့်တိုးတဲ့နီးလန်းနဲ့ကျမတို့ချိတ်ကပ်ခဲ့ပြီးပါပြီအကောင်းဆုံးရည်ရွယ်ဆောင်ရွက်ခဲ့ပေမဲ့အလုပ်မဖြစ်ခဲ့ပါဘူး
မြောက်ကိုရီးယားအပေါ်အရေးယူမဲ့ဆုံးဖြတ်ချက်မူကြမ်းသစ်ကိုအမေရိကန်ကအဖွဲ့ဝင်နိုင်ငံတွေကိုမကြခင်ပေးမှဖြစ်ပြီးရှေ့သတင်းပတ်တင်းလာနေကြရဲ့မဲခွဲဆုံးဖြတ်နိုင်ဖို့မျှော်လင့်တယ်လို့လည်းတပ်အမတ်ကြီးဟေလီကပြောပါတယ်။ပြီးခဲ့တဲ့ဩဂတ်လတုန်းကပဲမြောက်ကိုရီးယားအစိုးရအပေါ်အပြင်းထန်ဆုံးအရေးယူတန်းခတ်မှုကိုလုံခြုံရေးကောင်စီကချမှတ်ထားတာပါ။နောက်ထပ်ပြင်းထန်တဲ့နိုင်ငံတကာတန်းခတ်မှုတွေလုပ်ဖို့အမေရိကန်ရဲ့တိုက်တွန်းမှုအတိုင်းတောင်ကိုရီးယားနဲ့ဂျပန်တပ်အမတ်ကြီးတို့ကလည်းတိုက်တွန်းခဲ့ပါတယ်။တရုတ်တပ်အမတ်ကြီးလျူဂျေယီကတော့မြောက်ကိုရီးယားတို့ရဲ့နျူကလ িয়ার ဆန်းသတ်မှုကိုအပြစ်တင်ပေမဲ့ပြဿနာကိုဆွေးနွေးအဖြစ်ရှာကြဖို့အခိုက်အမာပြောခဲ့ပါတယ
် The situation on the peninsula is deteriorating constantly as we speak falling in
ကျွန်တော်တို့အခုပြောနေတဲ့အခြေမှအခုကိုရီးယားကျွန်းဆွယ်ကအခြေအနေဟာယိုယွင်းနေပါတယ်ဒီပြဿနာကိုငြင်းငြင်းချမ်းချမ်းဖြေရှင်းရပါမယ်ကိုရီးယားကျွန်းဆွယ်မှာအခြေအနေတွေဗျာမာတာဖြစ်တာမျိုးစစ်ပွဲဖြစ်တာမျိုးကိုတရုတ်နိုင်ငံကဘယ်တော့မှလက်ခံမှာမဟုတ်ပါဘူး
ကုလသမဂ္ဂဆိုင်ရာရုရှားတပ်အမတ်ကြီးကတော့သက်ဆိုင်သူအလုံးခေါင်းအေးအေးထားစဉ်းစားကြဖို့နဲ့နောက်ထပ်တင်းမာမှုတွေမဖြစ်အောင်ထိန်းချင်းသိမ်းသိမ်းလုပ်ကြဖို့တိုက်တွန်းပါတယ်။မြောက်ကိုရီးယားနိုင်ငံက6ကြိမ်မြောက်နျူကလ িয়ার ဆန်းသတ်မှုကြီးကိုတနင်္ဂနွေနေ့ကလုပ်ခဲ့တာနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့တနင်္လာနေ့မှာပဲတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့ကြပါတယ်။မိနစ်40ကြာတဲ့ဆက်သွယ်ဆွေးနွေးမှုအတွင်းမြောက်ကိုရီးယားအပေါ်ဘလို့တုံ့ပြန်မလဲဆိုတာကိုဆွေးနွေးတိုင်ပင်ခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတရုံးပြောခွင့်ရသူကပြောပါတယ်။တောင်ကိုရီးယားနိုင်ငံကမစ်ဆိုင်းဒုံးတွေမှတပ်ဆင်နိုင်တဲ့ထိပ်ဖူးရဲ့အလေးချိန်ပမာဏကိုအရင်ကန့်သတ်ထားတာထက်တိုးဖို့သမ္မတနှစ်ယောက်သဘောတူခဲ့ကြတယ်လို့မြောက်ကိုရီးယားအပေါ်ကုလသမဂ္ဂကပုံမပြင်းထန်တဲ့အရေးယူတန်းခတ်မှုတွေလုပ်နိုင်ရဲ့အတွက်ကိုလည်းသဘောတူခဲ့ကြပါတယ်။ မြောက်ကိုရီးယားတို့ဘက်ကရန်စားမှုတွေကိုထိထိရောက်ရောက်တုံ့ပြန်နိုင်တယ်ဆိုတာပြသတဲ့အနေနဲ့တောင်ကိုရီးယားစစ်တပ်ကလည်းတိုက်လေရင်တွေအထိအစ်စ်တွေတုံးတဲ့စစ်ရေးလေ့ကျင့်မှုကိုတနင်္လာနေ့ကပဲလုပ်ခဲ့ပါတယ်။တောင်ကိုရီးယားမှာတပ်ဆင်ထားတဲ့အမေရိကန်ရဲ့ဒုံးလက်နက်ရန်ကာကွယ်ရေးသတ်စနစ်မှာနောက်ထပ်ဒုံးပစ်စင်၄ခုထပ်ပြီးယာယီထားရှိမယ်လို့လည်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်။မကြာခင်အနာဂတ်မှာမြောက်ကိုရီးယားကနောက်ထပ်မစ္စောင်းဒုံးကြီးပြစ်လွတ်မှုတွေလုပ်မဲ့ပုံရတယ်လို့တောင်ကိုရီးယားထောက်လှမ်းရေးဌာနအကြီးအကဲတွေကလည်းလွှတ်တော်အမတ်တွေကိုရှင်းလင်းပြောကြားထားပါတယ်။စက်တင်ဘာလ9ရက်နေ့ဟာမြောက်ကိုရီးယားနိုင်ငံတည်ထောင်တဲ့နေ့ဖြစ်တာမို့အဲ့ဒီနေ့ဝင်းကျင်မှာဖြစ်ကောင်းဖြစ်နိုင်တယ်လို့လေ့လာသူတွေကတွက်နေကြပါတယ်ရှင်
။မဆူမြတ်မောင်ပါခင်ဗျာ။တရရှိမြတ်ခင်ဗျာ။ပါကစ္စတန်နိုင်ငံမှာအခြေစိုက်တဲ့ကျန်းဖက်အုပ်စုတွေကို BRICS လို့ခေါ်တဲ့ဘရာဇီးရုရှားအိန္ဒိယနဲ့တရုတ်တောင်အာဖရိက၅နိုင်ငံပူးပေါင်းဆောင်ရည်အဖွဲ့ကအပြင်းထန်ရှုံချလိုက်ပါတယ်တရုတ်နိုင်ငံမှာ၃ရက်ကြာကျင်းပနေတဲ့ BRICS ထိပ်သီးစည်းဝေးမှာအဖွဲ့ဝင်နိုင်ငံတွေကြားတိုးတက်ကောင်းမွန်လာတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေနဲ့အနာဂတ်မှာတိုးမြင့်လှုပ်ဆောင်ကြဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ
်ပါကစ္စတန်နိုင်ငံမှာအခြေစိုက်တဲ့ Lashkar e Taiba အဖွဲ့ Jaish e Mohammed အဖွဲ့နဲ့ Haqqani အဖွဲ့အပါအဝင်ဒေသတွင်းကကျန်းဖက်အဖွဲ့စည်းတွေကိုအပြင်းထန်ရှုံချလိုက်တဲ့အကြောင်းBRICS ၅နိုင်ငံပူးပေါင်းဆောင်ရည်အဖွဲ့ထိပ်သီးခေါင်းဆောင်စီဘေးကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားတာပါ။တဟာပရမအောင်ဆုံးချိန်ဖြစ်ပါကစ္စတန်နိုင်ငံတွင်းကအဖွဲ့စည်းရဲ့နာမည်ကိုထုတ်ပေါ်ပြီး BRICS အဖွဲ့ကရှုံချတာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအပါအဝင်ဒေသရင်းနိုင်ငံတွေရဲ့လုံခြုံရေးကိုလည်းဒီဖွဲ့ကနေစိုးရိမ်ပူပန်တဲ့အကြောင်း IS စစ်သွေးကြွအဖွဲ့တာလီဘန် Al-Qaeda အဖွဲ့တွေနဲ့ဆက်ဆက်နေတဲ့အရှေ့တာကစ္စတန် Islamic လှုပ်ရှားမှုအဖွဲ့ Uzbekistan Islamic လှုပ်ရှားမှုအဖွဲ့တွေကိုလည်းအပြစ်တင်ရှုံချလိုက်ပြီးတော့BRICS ၅နိုင်ငံတွင်ကျန်းဖက်တိုက်ခိုက်ခံရမှုတွေနဲ့ကမ္ဘာတဝန်းကကျန်းဖက်တိုက်ခိုက်ခံရမှုတွေကိုလည်းအပြင်းထန်ရှုတ်ချတယ်လို့ဆိုပါတယ်။အကျန်းဖက်ဝါဒနဲ့ပတ်သက်တဲ့ကိစ္စကို BRICS ထိပ်သီးညီလာခံမှာထူးတလဲပြောဆိုခဲ့တဲ့သူကတော့အိန္ဒိယဝန်ကြီးချုပ် Narendra Modi ဖြစ်ပြီးတော့သူ့ရဲ့ဆွေးနွေးမှုကိုတခြားကောင်းဆောင်တွေကလည်းလိုလားထောက်ခံတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ BRICS ၅နိုင်ငံထိပ်သီးဆွေးနွေးပွဲမှာအဓိကပြောဆိုကြတဲ့အကြောင်းအရာကတော့အဖွဲ့ဝင်နိုင်ငံတွေအတွင်းစီးပွားရေးပူးပေါင်းလှုပ်ဆောင်မှုတွေအကြောင်းပါပဲ။တရုတ်သမ္မတရှီကျင်းပင်က BRICS နိုင်ငံတွေအတွင်းစီးပွားရေးပူးပေါင်းလှုပ်ဆောင်မှုတွေတိုးမြင့်လာနေတယ်လို့ဆိုပါတယ
်။以促进金砖国家互利共赢
အဖွဲ့ဝင်နိုင်ငံတွေအတွင်းအရှုံးမရှိတဲ့အကျိုးတူပူးပေါင်းဆောင်ရွက်မှုတွေကိုကျွန်တော်တို့မြင့်တင်နေတဲ့အကြောင်းဥစွာပြောကြားလိုပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်မှုဟာ BRICS ၅နိုင်ငံအဖွဲ့ရဲ့ပင်မကျော်ရိုးပါ။ဒီနှစ်မှာကျွန်တော်တို့အဖွဲ့ဝင်၅နိုင်ငံအကြားကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုဗန္ဒာရေးနဲ့တခြားလုပ်ငန်းတွေမှာဘုံသဘောတူညီမှုအသစ်နဲ့ပူးပေါင်းလှုပ်ဆောင်ရေးကိစ္စတွေလှုပ်လာနိုင်ပါပြီ။ပုဂ္ဂလိကစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုပါရှစ်ဆက်ပြီးကျွန်တော်တို့လှုပ်ဆောင်လာနိုင်ပါလိမ့်မယ်။အိန္ဒိယဝန်ကြီးချုပ် Narendra Modi ကလည်း BRICS ၅နိုင်ငံအတွင်းမှာဦးစားပေးကုံသွယ်မှုနဲ့ယင်းနှိမ့်မြုံနှံမှုတွေပူးတွဲလှုပ်ဆောင်လာနိုင်တာကိုသဘောကျတယ်လို့ဆိုပါတယ်
။ I'm happy to note that the BRICS Business Council
BRICS ၅နိုင်ငံအဖွဲ့ရဲ့စီးပွားရေးကောင်စီကနေကုံသွယ်ရေးနဲ့ယင်းနှိမ့်မြုံနှံမှုတွေကိုဖိတ်ခေါ်ရေးမှာဦးစားပေးရမယ့်အချက်တွေကိုတူညီအောင်ညှိပေးလာနိုင်တာကျွန်တော်ဝမ်းမြောက်မိပါတယ်။အဖွဲ့ဝင်နိုင်ငံတွေကြားလုပ်ငန်းကျွမ်းကျင်မှုတိုးမြင့်လာရေးအခြေခံအဆောက်အဦတွေတိုးမြင့်လာရေးအသေးစားအလက်စားစီးပွားရေးလုပ်ငန်းတွေမြင့်တင်ပေးဖို့နဲ့အင်တာနက်အခြေပြုကုန်သွယ်မှုပတ်ဝန်းကျင်ထိန်းသိမ်းမှုဆန်ရစီးပွားရေးစတာတွေကအဓိကထားသင့်တဲ့ကိစ္စတွေပါပဲ
BRICS ၅နိုင်ငံအဖွဲ့အတွင်းစီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ဆန်ရစီမံကိန်းအတွက်တရုတ်နိုင်ငံကနေပြီးတော့အမေရိကန်ဒေါ်လာ 86.4 သန်းနဲ့ညီမျှတဲ့တရုတ်ယွမ်ငွေတန်း900ကိုထောက်ပံ့ဖို့ကမ်းလှမ်းခဲ့ပါတယ်ကိုကျင်မြောက် BRICS ၅နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ထိပ်သီးခေါင်းဆောင်စည်းဝေးကိုစက်တင်ဘာလ3ရက်ကနေ9ရက်နေ့ထိတရုတ်နိုင်ငံအရှေ့တောင်ပိုင်းရှာမန်မြို့မှာကျင်းပခဲ့ပြီးအဲ့ဒီထိပ်သီးဆွေးနွေးပွဲမှာတရုတ်သမ္မတရှီကျင်းပင်အိန္ဒိယဝန်ကြီးချုပ် Narendra Modi ရုရှားသမ္မတဗလာဒီမီယာပူတင်ဘရာဇီးသမ္မတမီရှယ်တမန်နဲ့တောင်အာဖရိကခေါင်းဆောင်ဂျက်ကော့ဖ်ဇူမာတို့တက်ရောက်ခဲ့ကြပါတယ်။အိန္ဒိယဝန်ကြီးချုပ် Mr. Modi ကတော့အဲ့ဒီစည်းဝေးအပြီးမြန်မာနိုင်ငံကိုခီးဆက်မှာပါ။ဒီကနေ့မြန်မာပြည်ကိုရောက်လာမဲ့ Mr. Modi ဟာသူ့ရဲ့နှစ်ရက်ကြာမြန်မာပြည်ခီးစဉ်တွင်လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာနိုင်ငံပူးပေါင်းဆောင်ရွက်မှုနဲ့အိန္ဒိယမြန်မာကုန်သွယ်ရေးကိစ္စနေဆက်ဆက်သွယ်ရေးတိုးမြင့်မှုတွေအကြောင်းကိုဆွေးနွေးမဲ့သဘောရှိတယ်လို့လိလာသူတွေကနေသုံးသပ်နေကြပါတယ်
။ကိုကျော်အောင်လည်းပါခင်ဗျာ VOA American အတန်းမြန်မာဘက်ကအင်္ဂါနေ့နနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။ကျွန်တော်တို့စီကိုအကြံပြုစာရေးသားပေးပို့လို့ရတဲ့တည်တခြင်းတောင်းရင်လည်းဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40ရုပ်အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ရမယ့်အထင်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုကောက်နှုတ်တင်ပြပေးမှဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာတော့
အဲ့လိုကျွန်တော်၃မိလောက်လှုပ်ချလိုက်ရင်တော့ကျွန်တော်ကောင်းတဲ့မှာ18 19 20ပေါ့ဗျာဒီအစိုးရတက်တန်း၃မိလောက်မှာကျွန်တော်ဒါတွေ
စီပွားရေးကဏ္ဍထုတ်လွှင့်ပေးတဲ့အခါမှာနားဆင်ရဖို့ရှိပါတယ်အဲ့ဒါအပြင်တုတ္တဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်တင်ပြပေးကြပါတယ်အရင်ဆုံးကောက်နှုတ်တင်ပြပေးကြတာကတော့ The Washington Post သတင်းစာရဲ့ Editor အဖော်ဖြစ်ပါတယ်မြန်မာနိုင်ငံရဲ့ခေါင်းဆောင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ဟာ2012ခုနှစ်တုန်းကအစားအစာငတ်မှုနေသူတွေယောဂဗျာဖြစ်ပွားနေသူတွေဥယျာဉ်စွန့်ခွာထွက်ပြေးနေကြသူတွေအလုတ်ကင်မရှိသူတွေလူစင်းရဲတွေဥပဒေအရအကာအကွယ်မရသူတွေခွဲခြားဆက်ဆံခံနေရသူတွေတည်ယူရန်အစွဲတွေနဲ့မလိုမုန်းနှားခံနေရသူတွေကိုမေ့မထားကြဖို့ကမ္ဘာကြီးကိုမေတ္တာရပ်ခံခဲ့ဘူးပါတယ်ဒီကနေ့မြန်မာနိုင်ငံအတွင်းမှာသူမပြောခဲ့သလိုမျိုးဖြစ်နေပါပြီနှစ်ကာလရှည်ကြာစွာဖိနှိပ်ညှဉ်းပန်းခံနေရတဲ့လူနည်းစုရိုဟင်ဂျာမွတ်စလင်တွေဟာတစတဲ့တစပိုးပြီးတော့အကြမ်းဖက်မှုတွေနဲ့ကြုံနေရပါတယ်လူများစုဗုဒ္ဓဘာသာဝင်တွေကမှတိတ်ခါမဲ့စွာနေထိုင်နေရပြီးအခြေခံအခွင့်အရေးတွေညှင်းပယ်တာခံနေကြရသလိုစစ်တပ်ရဲ့ပြစ်မှတ်လည်းဖြစ်နေပါတယ်။ဒေါအောင်ဆန်းစုကြည်အတွက်တော့အလွန်ခက်ခဲတဲ့အနေအထားကိုရောက်ရှိနေပါတယ်။အင်အားကောင်းပြီးတော့လွှတ်တော်မှ၄ဘုံ၃ဘုံနေရာယူထားကအဓိကဝန်ကြီးဌာနတွေကိုကင်ထားတဲ့စစ်တပ်ရဲ့ဖိအားပေးမှုတွေကိုလည်းဆက်တိုက်ကြုံနေရသလိုဘာသာရေးအစွဲပြင်းထန်တဲ့ဗုဒ္ဓဘာသာဝင်တွေကလည်းရိုဟင်ဂျာတွေကိုပြက်ပြက်သားသားကင်တွေအရေးယူဖို့တောင်းဆိုနေတာတွေနဲ့ရင်ဆိုင်နေရပါတယ်။ရိုဟင်ဂျာရေးအကြမ်းဖက်မှုပြစ်ပခါတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကိုလမ်းကြောင်းပြောင်းသွားအောင်ဒေါအောင်ဆန်းစုကြည်အနေနဲ့ခေါင်းဆောင်အောင်ပီတာစွာဥဆောင်မှုပေးပါလို့မေတ္တာရက်ခံမယ်ဆိုရင်ဒါဟာသူ့အတွက်အခက်အခဲဖြစ်စေမှာလားလို့ရေးသားထားပါတယ်။ရိုဟင်ဂျာတွေကိုလူတိုင်းဝိုင်းနဲ့ပြန်လည်ဝင်ရောက်လာစေဖို့အတွက်အဖြစ်ရှာလှုပ်ဆောင်မှုဟာအခုချိန်ဟာအချိန်ကောင်းဖြစ်ပါတယ်လို့လည်းရေးသားထားပါတယ်။ဆက်လက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့နိုဘယ်ငြိမ်းချမ်းရေးဆုကိုဘာကြောင့်မယုတ်သိမ်းရတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ The New York Times သတင်းစာမှာ Russell Goldman ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပါမယ်။ထောင်နဲ့ချီတဲ့မွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြရတာနဲ့ပတ်သက်ပြီးတော့စစ်စင်ရေးပြုလုပ်တာကိုပြစ်တင်ရှုံချဖို့မြန်မာဒီမိုကရေစီရေးဥဆောင်တက်ပွဲဝင်ခဲ့သူနိုင်ငံခေါင်းဆောင်ညိုဘယ်ညင်းညာရေးဆုရှင်ဒေါအောင်ဆန်းစုကြည်ပေါ်ဖိအားပေးမှုတွေတနင်္လာနေ့မှာတိုးပြီးတော့ပြုလုပ်လာကြပါတယ်။ဒေသတွင်းမှာဆန္ဒပြမှုတွေပေါ်ပေါက်ခဲ့တယ်လို့တချို့နိုဘယ်ဆုရှင်တွေကလည်း Twitter လူမှုကွန်ရက်ပေါ်ကနေသူမကိုစန့်ကျင်ရေးသားကြပြီးနိုဘယ်ကော်မတီကိုလည်းလူသိရှင်ကြားဝေဖန်ပြစ်တင်ဖို့ဒါမှမဟုတ်ရင်ဆုကိုပြန်ပြီးတော့ရုပ်သိမ်းဖို့ပြောဆိုကြပါတယ်။အခုနောက်ဆုံးအကြမ်းဖက်မှုဖြစ်ခဲ့ရခြင်းရဲ့အဆကရိုဟင်ဂျာစစ်သွေးကြွတွေကမြန်မာစစ်တပ်ရဲ့စခန်းတွေကိုတွားပြီးတော့တိုက်ခိုက်ရကနေစတင်ဖြစ်ပွားခဲ့ရတာပါဒီလောက်ရကူတော့သူတို့ကဖြစ်လာဝယ်ရှိတဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့ညှဉ်းပန်းနှိပ်စက်မှုမခံရအောင်ကာကွယ်တာလို့ဆိုကြပါတယ်စစ်တပ်ကနေမီရှင်းလင်းရေးတွေပြန်ပြီးတော့လှုပ်ဆောင်ခဲ့ပါတယ်ရာနဲ့ချီတဲ့ရိုဟင်ဂျာအိမ်တွေကိုမီးရှို့ခဲ့ပြီးအမြောက်များထွက်ပြေးခဲ့ကြပြီးတဲ့နောက်ဝေဖန်သံတွေထွက်ပေါ်လာတာဖြစ်ပါတယ်ပါကစ္စတန်လူမျိုးမွတ်စလင်ဘာသာဝင်အသက်ငယ်ဆုံးနိုဘယ်ငြိမ်းချမ်းရေးဆုရှင်အမျိုးသမီးမာလာလာယူဆော့ဖ်ဇိုင်းကအဲ့ဒီဖြစ်ရကိုသူမအနေနဲ့ရှုံချကြောင်းဒေါအောင်ဆန်းစုကြည်အနေနဲ့လည်းသူမနီးသူပြစ်တင်ရှုံချမှာကိုမျှော်လင့်တဲ့အကြောင်းလူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်ဒေါအောင်ဆန်းစုကြည်က1988ခုနှစ်နောက်ပိုင်းနေအိမ်အကျယ်ကျုံးနဲ့15နှစ်နေထိုင်ခဲ့ရသူဖြစ်ပါတယ်အခြေခံဥပဒေအရအာဏာခွဲဝေရယူထားတဲ့နေရာမှာစစ်တပ်ကအရေးပါတဲ့နေရာအများပြားကိုထိန်းချုပ်ထားပါတယ်ဒေါအောင်ဆန်းစုကြည်ကရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ပြီးတော့တိတိကျကျနှုတ်ဆက်နေခဲ့ပါတယ်တရင်သမားတွေကအတင်းမီးတဲ့အခါမှာတော့စစ်တပ်ရဲ့အယူဆအတိုင်းမြန်မာနိုင်ငံထဲကိုတရားမဝင်ဝင်ရောက်နေထိုင်သူတွေလို့ပဲပြောခဲ့ပါတယ်။တိုင်းပြည်အတွင်းမှာလူမျိုးတုံးတက်ဖြတ်မှုတွေမရှိကြောင်းလည်းသူမကပြောခဲ့ပါတယ်။နော်ဝေနိုင်ငံသားတွေနဲ့ဖွဲ့စည်းထားတဲ့ Nobel Soup Committee ကတော့ဒေါအောင်ဆန်းစုကြည်ကိုပေးထားတဲ့ဆုအပါအဝင်ဘယ်ဆုကိုမှပယ်ဖျက်မှာမဟုတ်ဘူးလို့ပြောပါတယ်။ဒီဆုကိုပေးဖို့အတွက်ရွေးချယ်ပါတယ်။ပြီးတော့ဆုချီးမြှင့်ပါတယ်။ Committee ရဲ့တာဝန်ဟာဒီမှာပြီးဆုံးပါတယ်လို့ပြောကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ။
ခိုင်ပြည်နယ်မြောက်ပိုင်းကဒီဩဂတ်စတာ25ရက်စံဖက်တက်ခိုင်မှုနောက်ဆက်တွဲချင်းနီရီနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့အမြင်ချင်းကပ်မှုနဲ့နိုင်ငံတကာရဲ့အမြင်ချင်းကပ်မှုတွေကိုလက်ချက်အတော်ရှိနေပါတယ်။သတင်းချက်လက်တွေမှားယွင်းရရှိတာကြောင့်လားခိုင်ယူဆန်ထားမှုတန်ဖိုးမတူတာကြောင့်လားဘယ်အကြောင်းတရားတွေကြောင့်ဒီလိုမျိုးကိုလက်မှုတွေဖြစ်နေလဲဆိုတာကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိမြတ်မဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြတ်ကြမဲ့သရရှင်တွေကိုကြိုပြီးပါတယ်ခင်ဗျာ။
အင်္ဂါနေ့ရက်တရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00နာရီမှတိုင်ခင် VOA ကိုအချိန်မီဆက်သွယ်ရဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ
ဒီနေ့မနက်တင်ပြမယ့် Idiom အသုံးကတော့
Daylight robbery.
So that's it, Pippari. Salumbanga D-A-L-I-G-H-T. Daylight ga nigin chong down. R-O-B-B-E-R-Y. Robbery ga kora dimya taita lu dibe ya bi. Squite klung ye lunga dibe ga ro. Nigin chong down kora nigin chong down dimya taita bo shim. Di dung ha chumaru miyama ma le aladu shida tora shimya ati ba.နေကင်းကြောင်တမြတိုက်တယ်ဆိုရင်ဘန်စကာတိဘေကတိတိကြီးနဲ့မတန်မဆဈေးကိုပိုချတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနေပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
လီမိုရီတပလင်း10ဒေါ်လာပေးရမယ်ဒါနေကင်းကြောင်တောင်ပြောင်းတမြတိုက်တာဈေးမတန်တဆတောင်းတာပဲလို့အဓိပ္ပာယ်ရပါတယ်
$10 for a bottle of orange juice? That's daylight robbery.
Zego, Madandasa, Downy, Suin, Idiom Atonia, Belu Piomle.
Daylight robbery.
Lupiolu Yabari. Eragaro, Tikinimine, Timpia Gere, Idiom Atome Pipari.
Americano.EDM English အသင်္ကန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍလေးထုတ်လွှင့်ပေးပါတော့မယ်အရင်ဆုံးကြားမှာကတော့စီးပွားရေးကဏ္ဍပါ FDA မြန်မာနိုင်ငံအစားအသောက်နဲ့စီးပွားကုကဲရေးဦးစီးဌာနကလာမယ့်2018ခုနှစ်ဇန်နဝါရီလကစပြီးတော့တရားမဝင်စီးပွားရောင်းချသူတွေကိုထိရောက်စွာအပြစ်ပေးအရေးယူတာတွေပြုလုပ်ဖို့စီစဉ်နေပါတယ်ဒီသတင်းပတ်စီးပွားရေးကဏ္ဍမှာတော့လိုင်စင်မရှိဘဲရောင်းချသူတွေကိုဘလို့အရေးယူနေတယ်လဲFDA အနေနဲ့ဘလို့ဥပဒေတည်တည်ချမှတ်ဆောင်ရွက်ဖို့ပြင်ဆင်နေတယ်လဲဆိုတာတွေကို FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုဆက်သွယ်ပြီးတော့အပိုင်း၃အဖြစ်နဲ့ကိုဇော်ဝင်းနိုင်ကတင်ပြထားပါတယ်နားဆင်ပါခင်ဗျာ
တရားဝင်လိုင်စင်မရှိဘဲရောင်းချနေတဲ့စေဝါဆိုင်တွေစစ်စစ်အရေးယူတာနဲ့စေဝါအတုတွေဈေးကွက်ထဲကပပျောက်သွားရေးလုပ်ငန်းတွေကိုအတက်နိုင်ဆုံးအမြန်ဆုံးလှုပ်ဆောင်သွားဖို့စီစဉ်နေပါတယ်လို့ FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွက်ကပြောပါတယ
်ကျွန်တော်ရည်ရွယ်ချက်ဆိုတော့ကျွန်တော်က3နှစ်လောက်အတွင်းကိုဖြတ်ပြချင်တာပေါ့ဆရာကြီးအများဆုံး3နှစ်ပေါ့ကျွန်တော်ရည်ရွယ်ချက်ဆိုရင်လေတတိယဆိုတော့ကျွန်တော်ရမ်းပြောတော့မဟုတ်ဘူးဆရာကျွန်တော်ကောင်းလိုက်မှရှိပါတယ် First year ကတော့ကျွန်တော်ရဲ့ preliminary survey and action ပေါ့ဆရာကြီး Second year ကတော့ဒီဟိုပေါ့ဟို enforcement ပေါ့ the stringent enforcement ပေါ့တတိယကြာကိုကျွန်တော်လိုက်လုံးမှာပေါ့ဒုတိယနှစ်ကတတိယနှစ်ကတော့ကျွန်တော်ကဟိုပြန်ကြည့်ပါပေါ့ဆရာကြီး evaluation နဲ့တချို့နေရာတွေမှာပြန်ပြီးတော့မှဟိုသုံးသပ်တင်တာသုံးသပ်နောက်တစ်ခါပြန်ပြီးတော့မှပြုပြင်တင်တာပြုပြင်အဲ့လိုကျွန်တော်၃မိနစ်လောက်လှုပ်ချလိုက်ရင်တော့ကျွန်တော်ကောင်းတဲ့မှာ18 19 20ပေါ့ဆရာဒီအစိုးရတက်တန်း၃မိနစ်လောက်မှကျွန်တော်ဒါတွေကိုခပ်ပြက်ပြက်လှုပ်လိုက်မယ်လို့ကျွန်တော်တွေးထားတာပေါ့ဆရာကြီးကျွန်တော်စိတ်ထဲမှာပေါ့
ဥပဒေချိုးဖောက်ရောင်းချသူတွေကိုအရေးယူတဲ့အစဉ်စဉ်ကိုလည်းဒေါက်တာတန်းထွက်ကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ action ကနှစ်ခုပါဆရာကျွန်တော်တခါရှင်းပြခဲ့လို့လေတခုကတော့ admin action ခေါ်ပါတယ်ဆရာရယ် admin action ပါစီမံခန့်ခွဲမှုနဲ့ပြုလုပ်တဲ့ action ပါခင်ဗျတို့ကတော့ကျွန်တော်တို့ဒီစီစဉ်တွေကိုလှည့်ပတ်ပြီးစစ်ဆေးတဲ့အခါမှာတရားမဝင်စီတွေတွေ့ပြီးဆိုရင်တွေ့ချင်းတော့ကျွန်တော်တို့ဒီစီတွေကိုသိမ့်တာပဲဆရာဥပဒေမှာကျွန်တော်သိမ့်ဝင်ရှိပါတယ်အရေးကြီးတာဒါ B2C ကိုရောက်မှာဖို့အရေးကြီးတဲ့အခါကျွန်တော်ကသိမ့်လိုက်ပါတယ် တင်ပြီးတော့ရှင်ကျွန်တော်တို့အဖွဲ့နဲ့ဖြည့်ရှိပါတယ်ဒါ admin အချင်းရဲ့တစ်ချက်ပါနောက်တစ်ခုကအဲ့ဆေးဆိုင်ကိုခင်ဗျဒီတိုင်းရောင်းချင်တယ်ရောင်းလို့မရဘူးဆေးမှာလိုင်စင်ရှိလားမရှိမရှိရင်ရှောက်အခက်ပစ္စည်းတွေတော့တရားမှုနဲ့အတွက်ကြောင့်တင်းစီမတတ်နိုင်ဘူးအတွက်လျှောက်ပါကောင်းတဲ့ဟာလေးကျွန်တော်ဘာမှမလုပ်ဘူး register ရှိရလေဘာမှမလုပ်ဘူးစီးရင်နဲ့ဒါတော့လျှောက်ပါအဲ့ဒီကမကြမချင်းခင်ဗျရောင်းခွင့်မကြမချင်းမလုပ်ပါနဲ့ဆိုတော့ counter လည်းမထိုးပါဒါ first and last ဖြစ်ပါစီဆိုတော့ပညာပညာလည်းပါသွားတယ် good pharmacy practice ဆိုတာဘာလဲဆိုတော့ရှင်းပြတယ်သူ့ရဲ့ account လက်မှတ်လည်းယူတယ်တရားမဝင်စီးရက unsafe ပစ္စည်းများလည်းဖြစ်စီရဲ့သိနေစီးဖြစ်တဲ့စီးဝါးတွေကိုတော့စီးရင်စီးရက်နဲ့ထင်းထင်းထန်ထန်သူ့ကိုရောင်းချကုန်မပေးဘူးပိတ်ထားလိုက်တယ်သူဆက်အောင်ကျွန်တော်ပြီးပိတ်ထားလိုက်ပါဒါလိုင်စင်မရှိတဲ့ဆိုင်ကိုပြောတာပါလိုင်စင်ရှိတဲ့ဆိုင်ကြတော့သူ့မှာတရားမဝင်ဟာတွေတွေ့ပြီးဆိုတာနဲ့6လပိတ်တာရှိတယ်တနှစ်ပိတ်တာရှိတယ်သူတင်ထားတဲ့ဆိုးရွားမှုပေါ်မူတည်ပြီးအပိပိတ်ပြတ်တာလည်းရှိတယ်နောက်တစ်ခါပစ္စည်းတွေအားလုံးကျွန်တော်ကပိတ်နေရောင်းချခွင့်နိုင်ခြင်းလည်းပိတ်တယ်နောက်တစ်ချက်ကကျွန်တော်တို့ဒီကပြန်ပြီးတော့စစ်ဆေးဆောင်ရွက်ပြီးတော့အပိပေးသည့်အထိဆိုင်ပိတ်တဲ့ကာလမပိတ်မဆုံးသည့်အထိအပိသည့်အထိခင်ဗျမလျောင်းအောင်ဆိုတဲ့ကောင်ချက်ကိုလည်းကျွန်တော်ကယူတယ်ကျုပ်ပြီးတော့သူ့လမ်းချင်းပိတ်ပလိုက်တယ်။ဒါကျွန်တော်တို့ admin action တွေပေါ့
။မြန်မာပြည်တွင်းကုန်ပစ္စည်းထုတ်လုပ်ရောင်းချတဲ့ company တွေအနေနဲ့စားသုံးသူတွေအတွက်လုံခြုံစိတ်ချမှုပိုတိုးလာစေရေးအတွက်ရည်ရွယ်ပြီးပြည်တွင်းမှာထုတ်လုပ်တဲ့အစားအသောက်တွေမှာအစိုးရကထုတ်ပေးထားတဲ့ခွင့်ပြုချက်နံပါတ်လိပ်စာနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေအခုနှစ်မတ်လ30ရက်နေ့နောက်ဆုံးထားဖော်ပြပေးဖို့ FDA ကညွှန်ကြားချက်ထုတ်ပြန်ထားခဲ့ပြီးဖြစ်ပါတယ်။အဲဒီလိုညွှန်ကြားချက်ထုတ်တာကိုမကျေနပ်တဲ့လုပ်ငန်းရှင်တွေရဲ့မလိုလားတဲ့တုံ့ပြန်မှုတွေကိုလည်းရရှိခဲ့ကြအောင်ဒေါက်တာတန်းထွက်ကပြောပါတယ
်ကျွန်တော်ရှိရပါကက်ရှင်တွေအများကြီးလာတာပေါ့ဆရာကြီးအဲ့မှာပြင်းထန်တဲ့ပါကက်ရှင်၃ခုကတော့နံပါတ်၁ကဒီလုပ်ငန်းရှင်များနဲ့ဆွေးနွေးညှိနှိုင်းပြီးတော့မှဒီညွှန်ကြားချက်ကိုမထုတ်ဘူးကျွန်တော်ထုတ်ချင်တယ်လို့ထုတ်တယ်လုပ်ချင်တယ်လို့လုပ်တယ်ဆိုတော့ fake news ပေါ့ဒါနဲ့သူကထုတ်ပြီးတော့တစ်ဖက်ကကန့်ကွက်တယ်ဒုတိယချက်ကတော့ဒီကိစ္စသည်SME development ကျွန်တော်တက်ပြီးအစီအွေးပါညာတိုးတက်ဖို့လို့တော့ SME development ကိုအနောက်ရှက်ဖြစ်တယ်ဆိုပြီးတော့ဒါကြောင့်ဒီလိုရမှားတယ်ဆိုပြီးတော့ဒုတိယထုံးနှက်ချက်ပေါ်ဆရာရယ်နောက်တတိယထုံးနှက်ချက်ကြတော့ technical barrier for trade တွေ့ဒါဟာဒါတက်တည်တစ်ခုသွားဖြစ်တယ်ဒါ TBD နဲ့ပတ်သက်ပြီးတော့ဒါမဖြစ်တဲ့ကိစ္စဖြစ်တယ်ဆိုပြီးတော့ပညာပါပါဒီကိစ္စလေးကိုသူက why ထုံးနှက်တာပေါ်ဆရာရယ
်လက်ရှိမှာအဲ့ဒီညွန်ကြားချက်ကိုလိုက်နာခြင်းရှိမရှိFDA အနေနဲ့စစ်တမ်းကောက်ယူနေတယ်လို့ဆိုပါတယ
်အခုကျွန်တော် survey လုပ်နေတယ်ဆရာအဲ့ဒီညွှန်ကြားချက်ကိုဘယ်လောက်လိုက်နာတယ်လဲဆိုတော့ကျွန်တော်တိုင်းနယ်ပြည်နယ်အားလုံးမှာမုံတုပ်တွေလိုက်ဝယ်ပြီးတော့ကျွန်တော် survey လုပ်နေပါတယ်အဲ့ဒီ survey ပေါ်မူတည်ပြီးတော့မှကျွန်တော် enforcement လုပ်ပါမယ်ဆရာစောစောကအများပြောတဲ့ SME ထိခိုက်တယ်လို့ DVD နဲ့ပတ်သက်ပြီးတော့ဒါတွေကတားမြစ်ထားပါတယ်လို့ဆိုပြီးတော့အဲ့ဒီအချက်တွေကိုလည်းမဖြစ်ရလေအောင်ကျွန်တော်ဆောင်ရွက်နေပါတယ်တစ်ဖက်ကလည်းကျွန်တော်ကရှင်းပြရတယ်ခင်ဗျားတို့ကျေးဇူးရှင်တွေကစားသုံးသူတွေဖြစ်တယ်ကိုကျေးဇူးရှင်တွေကိုကိုစစ်ဖြစ်မဲ့ကိစ္စလုပ်ပြဖို့ responsible business ဆိုတဲ့အကောင်ကိုခေါင်းထဲမှာထည့်ထားကြပါကိုကျေးဇူးရှင်တွေကိုကြေးမစွတ်ပါနဲ့မှတ်အောင်ထုတ်မယ်ယုံကြုံအလျေကင်းအောင်ထုတ်မယ်ဆိုတာမျိုးလုပ်ကြပ
ါ FDA အနေနဲ့စားသုံးသူတွေကိုအကာအကွယ်ပေးနိုင်မဲ့ရေရှည်စီမံကိန်းတွေချမှတ်ပြီးဥပဒေသစ်တွေထုတ်ပြန်နိုင်ဖို့စီစဉ်နေကြောင်းကိုလည်းဒေါက်တာတန်းထွက်ကရှင်းပြပါတယ
်ကျွန်တော်ရဲ့ကျွန်တော် strategy ပေါ့ဆရာ2020လောက်ဒီကျွန်တော်မှာ strategy 4ခုရှိပါတယ်ဆရာကျွန်တော်တင်ပြခဲ့ပြီးပါပြီ first air ကတော့ကျွန်တော် full air strategy ခေါ်ပါတယ်ဆရာဒီ first air ကတော့ကျွန်တော် laws and legislations ပေါ့ကျွန်တော်တိုင်ပြည်ရဲ့ဥပဒေတွေကရှိခဲ့ပါတယ်သူခုနှစ်ကတော့စ조사ခဲ့ကြတယ်ဒါလေးကြည့်ပါပဲတိုးတော်လေးခုခေတ်ကျတော့ update မဖြစ်တော့ဘူးဆရာဒါကြောင့်ကျွန်တော် laws အစ်စ်ကျွန်တော်4ခုထပ်ဆွဲပါတယ်ဆရာတခုကတော့ကျွန်တော်တို့ဒီ food law ပေါ့ဒီ food law ရကိုစက်ခွန်လောက်မှာပေါ်ပါတယ်ဆရာပေါ်ပြီးတော့ခုနောက်ပိုင်းမှာခင်မမီတော့အတွက်ကြောင့်အစ်စ်ဆွဲပါလေ။ဒုတိယတော့ကျွန်တော်တို့ဒီ quality control laboratory law ပေါ့ကြာ။ဒီအစားအသောက်တွေဆေးဝါးတွေကိုစစ်တဲ့ laboratory law ပေါ့ကြာ။နောက်တစ်ခုတော့ကျွန်တော်တို့အဲ့ဒါကျွန်တော်တို့မှမရှိပါဘူး။သူကတော့အစ်စ်ဆက်ဆက်ပါ။ဟို cosmetic law ပေါ့။လှကုန်ဥပဒေပေါ့။နောက်တစ်ခုတော့ medical device law ပေါ့။ဒါလည်းအစ်စ်ဆက်ဆက်ပါ။အဲ့ဒီ law လေးခုစလုံးကိုကျွန်တော်တို့ဒီလွှတ်တော်မှာရှိတဲ့ဥပဒေကြီးရနဲ့အထူးကိစ္စရမ်းများလိလာစံစီကော်မရှင်ဆိုတာရှိတယ်။ဟိုဟိုကျွန်တော်ဥတုရရှင်မှာဩကတာပြတာဝန်ထမ်းဆောင်တဲ့ကော်မရှင်ရှိပါတယ်။အဲ့ဒီကော်မရှင်မှာကျွန်တော်တို့ထပ်ထပ်ခါခါတင်ပြဆွေးနွေးအချောတက်ပြီးပါပြီ။ပြီးရခါမှာရှေ့နေချုပ်ရုံးရဲ့အကြံဉာဏ်ကိုရယူတာတချို့တော်တော်များများပြီးပါပြီ။အဲ့ဒါပြီးကျွန်တော်တို့လွှတ်တော်တင်ပြီးတော့အတည်ပြုဖို့ပြည်သူသဘောထားခံယူဖို့ပဲကြံတော့တဲ့အတွက်ကြောင့်ကျွန်တော်မှတ်လာတော့ဆရာဒီဒီဇင်ဘာလောက်ဆိုရင်တော့ တော်တော်နှကမ်းတက်ပြီးတော့ဇန်နဝါရီဖေဖော်ဝါရီလောက်မှာ N8 ကုန်နိုင်မယ်လို့ကျွန်တော်အဲ့လိုတော့မှတ်ပါတယ်ဆရာ
FDA ကလက်ရှိလှုပ်ဆောင်နေတဲ့စားသုံးသူတွေအတွက်အကာအကွယ်ပေးရေးလုပ်ငန်းတွေဘလောက်ထိအောင်မြင်သလဲရည်မှန်းချက်တွေဘလောက်မြန်မြန်ပြည့်မြောက်နိုင်မလဲဆိုတာကတော့စားသုံးသူတွေကိုယ်တိုင်ကဒဒတအားနဲ့ပါဝင်မှုလိုအပ်တယ်လို့ကွန်ပစ္စည်းထုတ်လို့ရောင်းချတဲ့ကုမ္ပဏီတွေဈေးဆိုင်တွေအပြင်သက်ဆိုင်ရာတိုင်းဒေသကြီးအစိုးရအသီးသီးရဲ့ပူးပေါင်းပါဝင်မှုအပေါ်မှာလည်းအများကြီးမှူတည်နေကြောင်းဒေါက်တာတန်းထွတ်ကပြောပါတယ်ခင
်ဗျ။ကုဇော်ဝင်းလိုက်စီစဉ်နေဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်။အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္ဒဆုံလွင့်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်ပါ။ဒီတစ်ပတ်မှာတော့ Facebook လူမှုကွန်ရက်မှာပြန့်နှံ့နေတဲ့အမေရိကန်တရားသူကြီး Frank Caprio အကြောင်းနဲ့အလစကားပီနေကငါးဖန်းပွဲတော်အကြောင်းကိုကိုအောင်ကစီစဉ်တင်ဆက်ထားပါတယ်နားဆင်ကြပါခင်ဗျာ
အမေရိကန်ပြည်ထောင်စုအရှေ့မြောက်ပြည်နယ်ကတရားသူကြီးတဦးရဲ့အမှုစီရင်ဆုံးဖြတ်ချက်ဗီဒီယိုတွေဟာ Facebook လူမှုကွန်ရက်မှာအစစ်စစ်လက်စကန်မျှဝေခဲ့ကြပြီးတဲ့နောက်တန်းတန်းချီးပြီးတော့ကြည့်ရှုခဲ့ကြပါတယ်ဘလို့အမှုတွေကိုဘလို့ပုံစံမျိုးနဲ့တရားသူကြီးကအဆုံးဖြတ်ပေးခဲ့တာပါလဲဒီအကြောင်းတင်ပြပေးပါမယ် Rhode Island ပြည်နယ်ကအသက်80အရွယ်တရားသူကြီးရဲ့တရားခွင်ကစီရင်ချက်တွေကို Facebook အသုံးပြုသူတွေကြားထပ်ဆင့်မျှဝေနေကြပြီးသူ့ရဲ့လူသားဆန်တဲ့အပြုအမူတရင်တနည်းနဲ့ဟာသာနှော့ပြီးပြောရတာတွေကိုအားလုံးကနှစ်ချိုက်သဘောကျနေကြတာပါ Providence မြို့ကလေးကလမ်းစည်းကမ်းရေစည်းကမ်းချိုးဖောက်သူတွေကိုပြစ်ဒဏ်ပေးအရေးယူတဲ့အမှုတွေကိုကြားနာနေတဲ့ဗီဒီယိုတွေလူမှုကွန်ရက်မှာတန်း190လောက်ကြည့်ရှုခဲ့ကြပြီးဘာသာစကားအတော်များများနဲ့လဲစာရင်းထိုးကြည့်ရှုခဲ့ကြသူတွေကတရားသူကြီး Frank Caprio အပေါ် WP GU over ပေးကြပါတယ
် Why have we gone viral? I think it's because people are so accustomed and
တရားခွင်ကကျွန်တော်တို့ရဲ့ဗီဒီယိုတွေဟာအားလုံးကြားမှာဘာကြောင့်ပြန့်နှံ့နေလဲဆိုတော့ပုံကိုရအခက်ခဲတွေဘလို့ပဲရှိနေရှိနေတရားဥပဒေမှာဥပဒေတိုင်ပြင်းပြင်းထန်ထန်ရေးယူလေးရှိတာကိုပဲလူတွေကကြုံရလေးရှိတာကြောင့်မှာအားလုံးသိကြတဲ့အတိုင်းပဲဘဝဆိုတာအခက်ခဲတွေနဲ့ပြင်းထန်နေလေးရှိပါတယ်
တရားခွင်ကိုလာတဲ့လမ်းစည်းကမ်းချိုးဖောက်သူတွေမှာကလင်းငယ်တွေပါလာရင်လဲအဲ့ဒီကလင်းငယ်တွေကိုတရားသူကြီးကာပရီယိုကသူ့ထိုင်ကုန်စီလာစေပြီးသူတို့မိဘတွေကျူးလွန်တဲ့စည်းကမ်းချိုးဖောက်မှုအတွေ့ဘလို့ဆုံးဖြတ်တဲ့နေဆိုတာကိုတရင်တနီဖော်ဖော်ရွေ့ရွေ့နဲ့မေးမြန်းလေးရှိပါတယ်အဲ့ဒီနောက်မှာတော့သူတို့ရဲ့မိဘတွေကိုတသက်ညာညာစဉ်းစားပေးလို့ရဆိုရင်လိန်လိန်မာမာနေခိုင်းတာအထက်တန်းကျောင်းပြီးရင်ကောလိပ်ဆက်တက်ဖို့ဂရုပေးစီတာစတဲ့နည်းလမ်းတွေကိုအသုံးပြုပြီးတရားခွင်ဟာအလုံးအတွက်စိတ်ချမ်းမြေ့စရာဝန်းကျင်တစ်ခုဖြစ်တယ်ဆိုတာကိုပြသလေးရှိပါတယ်
I am particularly sensitive when youngsters come into the courtroom because I think that
တရားခွင်ကိုကလေးတွေပါခေါ်လာတယ်ဆိုရင်တော့ကျွန်တော်သတိထားပါတယ်ဒါဟာအနာဂတ်မှာသူတို့ရဲ့စဉ်းစားပုံတွေကိုပါပြောင်းပြစ်နိုင်တာကြောင့်ပါအထူးသဖြင့်တော့တရားရုံးတွေပေါ်မှာသူတို့ဘယ်လိုထင်မြင်သွားမလဲဆိုတာကိုပါထည့်သွင်းစဉ်းစားလေးရှိပါတယ
်ဒါအပြင်တန်ငင်းငွေတခါတည်းမပေးဆောင်နိုင်သူတွေအတွက်လစဉ်ပေးဆောင်နိုင်ခွင့်ရဖို့လဲတရားသူကြီးကာပရီယိုကစီစဉ်ပေးလေးရှိပါတယ်လမ်းစီကံဖောက်ပြတာကြောင့်တားတူဆုံးရှုံးခဲ့တဲ့မိခင်တူပေးဆောင်ရမယ်။ဒံကျင်းငွေဒေါ်လာ400ကိုရှော့ပစ်ပေးခဲ့တယ်လို့ကလေးငယ်တွေနဲ့အတူလာတဲ့မိဘတွေကိုဒံကျင်းငွေမပေးဆောင်စေတော့ပဲကလေးငယ်တွေအတွက်နင်းလေစားကောင်းကောင်းဝယ်ကျွေးခိုင်းတာလိုမျိုးလဲမစ္စတာကာပရီယိုဆုံးဖြတ်ပေးလို့ရှိပါတယ
်။ And I think I should take into consideration whether somebody is sick and whether their mother died and whether they have kids who are starving and
သူဟာကျမကြီးကောင်းရဲ့လားအမေဆုံးပြီးကာစားဖြစ်နေမလားကလင်းငယ်တွေရှိနေလားဆိုတဲ့တကယ်လက်တွေ့ဘဝကအခြေအနေတွေကိုထည့်ပြီးတော့စဉ်းစားလေးရှိပါတယ်။ဒါဟာကျွန်တော်တွေ့တော့အရေးကြီးပါတယ်။စီမင်းစီကံဥပဒေတိုင်းသာမဟုတ်ဘဲနဲ့နှလုံးသားနဲ့လည်းဆုံးဖြတ်ပါတယ်
။သူတစ်ပါးရဲ့အခက်အခဲကိုနားလည်စာနာဆုံးဖြတ်တဲ့အလေးချင်းကိုအီတလီကနေအမေရိကန်ပြည်အောင်စုကိုရွှေ့ပြောင်းချေချနေထိုင်တဲ့ဖခင်ဖြစ်သူစီကအမွေရခဲ့တာလို့တရားသူကြီးကာပရီယိုကပြောပါတယ်။ကိုယ်တိုင်ခက်ခဲတွေရှိနေတဲ့ကြားမှာပဲသူဖခင်ဟာနိုးရောင်းတဲ့အချိန်မှာအချိန်မီအဖို့ခမပေးနိုင်သူတွေကိုလည်းဆက်လက်ရောင်းချပေးခဲ့ဘူးပါတယ်မစ္စတာကာပရီယိုကိုယ်တိုင်လည်းဘော့စတန်မြို့ကဆာဖော့ခ်တက္ကသိုလ်မှာဥပဒေတန်းညဘက်တက်ရောက်နေစဉ်အထက်တန်းကျောင်းတစ်ကျောင်းမှာတမိုင်းတင် जा ပေးပြီးဝင်ငွေရှာခဲ့ရသူပါအဲ့ဒီနောက်ဥပဒေပညာရှင်တယောက်ဖြစ်လာပြီးနောက်ပိုင်းမှာတော့1985ခုနှစ်ကစလို့မြို့နယ်တရားရုံးမှာအချိန်ပိုင်းတရားသူကြီးဖြစ်လာပါတယ်အဲ့နောက်နှစ်အတန်းကြာမှာတော့တရားသူကြီးရဲ့ညီကိုတော်ဆက်သူဂျိုးက Court in Providence ဆိုတဲ့တရားစီရင်ခန်းအခန်းဆက်ရုံးမြင့်တရားအစီအစဉ်တစ်ခုကိုရိုက်ကူးတင်ဆက်ခဲ့ပြီးတဲ့နောက်လူများကြည့်ရှုခွင့်ရခဲ့ပြီးအလုံးကအလေးထားအတိမတ်ပြုတဲ့တရားသူကြီး Frank Caprio အဖြစ်လူသိများလာခဲ့တာပါခင်ဗျာအမေရိကန်အနောက်မြောက်အလာစကာပြည်နယ်ကနိုင်းကျွန်းဆယ်မှာရှိတဲ့ ဟောမားမြို့ကလေးဟာဟီလီဘတ်ငါးအပေါ်အများဆုံးမြို့လိုတောင်တင်စားပြောကြပါရယ်ဟီလီဘတ်ဒါဘီဆိုတဲ့ငါးဖန်ပွဲတော်ကိုလည်းနှစ်ပေါင်း30ကျော်ကြာကျင်းပလာတာပါအလဇကားပြည်နယ်မှာဆိုရင်ခီးသွားတွေလဲပတ်တဲ့ရာသီဘယ်ရီသီခူးတဲ့ရာသီမူးသမင်ဖန်တဲ့ရာသီဆိုပြီးရှိပေမဲ့ကချမက်ပင်လယ်အော်ကဟောမားမြို့ကန်တွေအတွက်တော့အဲ့ဒါတွေအလုံးထက်ငါးများတာဟာအရေးကြီးဆုံးဖြစ်ပါတယ်မေလကနေအော်တိုဘာလအတွင်းကဘာတလွားကထောင်နဲ့ချီတဲ့သူတွေဟာဟီလီဘတ်ဒါဘီငါးဖန်ပွဲတော်အတွက်ဟောမားမြို့ကလေးကိုလာရောက်ပြီးပြိုင်ပွဲဝင်ကြပါတယ်ပြိုင်ပွဲကျင်းပရေးတာဝန်ခံ Brigade Mayoga ငါးဖန်ပွဲတော်အကြောင်းအခုလို့ရှင်းပြပါတယ
် So you can buy a ticket for $10 for each day that you fish and then you go out and you go fishing and if you get a tag
ငါးဖန်ရတရက်ကို10နဲ့လက်မှတ်ဝယ်ရပါမယ်အဲ့နောက်စီစဉ်ပေးထားတဲ့ငါးဖန်ဆက်လေးနဲ့ထွက်ပြီးတော့ငါးဖန်တဲ့အခါမှာအရင်မိထားပြီးအမှတ်သားချက်ပြန်လွတ်ပေးထားတဲ့ငါးတွေမိလာရင်ပဲဖြစ်ဖြစ်ငါးကြီးတွေမိရင်ပဲဖြစ်ဖြစ်ကမ်းကိုပြန်ယူလာပါတယ်အဲ့နောက်အလေးချိန်ချိန်ပြီးဘာဆက်လုပ်မလဲဆိုတာကတော့သူတို့သဘောအတိုင်းပါပဲတချို့တွေကတော့မိလာတဲ့ငါးတွေကိုပြန်လွတ်ပေးပါတယ်ပြိုင်ပွဲမှာအနိုင်မရတဲ့ငါးကြီးတွေကိုတော့ပြန်လွတ်ပေးဖို့ကျမတို့ကလည်းတိုက်တွန်းပါတယ်ငါးကြီးတွေဟာအများအပြားအမတွေဖြစ်တာကြောင့်ရေရှည်အထက်မျိုးဆက်ပြန့်ပွားနိုင်အောင်ပါ
ငါးဖန်ပွဲတော်မှာလာရောက်ကြတဲ့သူအများစုဟာငါးဖန်လုပ်ငန်းကိုတမွေးဝမ်းကြောင်းလုပ်ကင်နေကြသူတွေပါဒါအိမ်မဲလေအပြောငားလာများသူတွေထဲမှာအမျိုးသမီးနဲ့ကလေးတွေလည်းပါဝင်ပါတယ်ငါဖန်သမားတဦးဖြစ်တဲ့ James Spencer က
Yeah it's a big industry I mean there's a lot of people that the charter guys that make a living
ငါဖန်လုပ်ငန်းဟာအကြီးကြီးပါကျွန်တော်တို့လည်းတော်တော်များများလဲဒီလုပ်ငန်းနဲ့ဆက်လက်ပေါ်မှာနေပြီးတော့ဘဝရည်ရွယ်ရုန်းကန်ကြပါတယ်အခုတော့အကြီးဆုံးငါဖန်ပြီးတော့အားလုံးကအာရုံစိုက်နေကြတာပါ
Kristen Smith ဟာ California ပြည်နယ်ကနေ Alaska ကို9လများသူပါတငယ်ချင်းတွေနဲ့အတူ9နှစ်မြောက်9လများတာပါဒီ9ဖန်ပွဲတော်လာကြသူတွေအားလုံးလက်ချီတက်တက်ပြန်သွားရအောင်မျိုးမရှိအောင်တာဝန်ရှိသူတွေဘက်ကစီစဉ်ထားပေမဲ့ Helibet 9ဖန်မီဘူးကတော့ကျွမ်းကျင်မှုလိုအပ်တယ်လို့ဆိုပါတယ
် Well you got to learn how to do it first and then you have to have muscle
9ဖန်တောင်အရင်သင်ရပါမယ်ပြီးတော့ခွန်အားလည်းလိုရလေအဲ့ဒီ9တွေကပြေးဖို့ပဲပြင်နေပြီးလေးလဲလေးတယ်ကြည့်တော့ပေးတရားကြော်လောက်ကိုဆွဲတင်ရမှာပါအဲ့ဒီနောက်မှာတော့အသားလွားအိခန်းနဲ့ထက်ခဲထားပြီးတော့အိမ်မှာတစ်နှစ်ပတ်လုံးစားကြပါတယ
်အာဂျန်အရိကတော့ငါးလာဖန်သူတွေကိုအသားလွှာရမှာကူညီပေးနေသူပါသူဟာစပိန်ဘာသာစကားနဲ့မာစာပွဲရထားပြီးဆရာမတယောက်ဖြစ်ဖို့ရည်မှန်းထားသူပါဒါအိမ်မဲလဲနွေရာသီရောက်တိုင်းဒီငါးဖန်အလုပ်မှာပျော်မွေ့နေသူပ
ါ
မင်းကမိတဲ့ငါးကတော့အကြီးဆုံးပါအသားလွှာပြီးသားပေါင်150လောက်ရပါတယ်။ Josh ဆိုရင်ပေါင်300လောက်ထိရပါတယ်တကယ်ကိုအကြီးကြီးပါ
။ဒီငါးဖက်လုပ်ငန်းလုပ်ကင်ရမှာအင်အားစိုက်ထုတ်လုပ်ကင်ရပေမဲ့အာဂျန်ကတော့မငြင်းညူပါဘူး
။ Alaskan women are pretty tough so there's definitely a lot of girls.
Alaska ကမျိုးသမီးတွေဟာတကယ်ကိုသင်မာပြီးဒီအလုပ်လုပ်ကြတဲ့သူတွေဟာခန္ဓာကိုယ်လည်းတောင့်တင်းကြပါတယ်။
အလစကားပြည်နယ်ကငါးဖန်သမားတွေဟာဆယ်မွန်ဟီလီဘတ်နဲ့ဟာရင်းငါးတွေပါဝင်တဲ့ငါးတန်ချိန်နှစ်တန်းကျော်နှစ်စဉ်နှစ်တိုင်းဖန်ဆီးလေးရှိပါတယ်။အကြီးဆုံးငါးဖန်လုပ်ငန်းအခြေစိုက်တဲ့ပြည်နယ်လေးဖြစ်ပါတယ်။ငါးဖန်လုပ်ငန်းဟာအန္တရာယ်များပြီး1934ခုနှစ်ကစလို့အိမ်ပြန်မလာနိုင်တဲ့ငါးဖန်ရေလူသား80လောက်အတွက်အထိတ်အမတ်ကြောက်ရွံ့လဲဟုံးမမြို့မှာစိုက်ထူထားပါတယ်။ဒါပေမဲ့လည်းအခုခါမှာတော့ဘေးအန္တရာယ်ကြိုတင်ကာကွယ်တဲ့အနေနဲ့ရောငါးမျိုးဆက်စိတ်သွုံးမှုသွားစီဖို့ရွေးပြီးငါးဖက်လုပ်ငန်းအတွက်တင်းကျပ်တဲ့စီမင်းဥပဒေတွေကိုပြည်내အစိုးရကချမှတ်ထားပါတယ်ခင်ဗျာ
ဒါတော့ကိုအောင်အစည်းအဝေးတင်ဆက်တဲ့တုဒ္ဒဆုံလွင်အမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေကတော့ဒီမျှပါပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သောရရှိမြတ်ခင်ဗျာ။အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံချမ်းသာကြွယ်ဝရေးအတွက်စွမ်းဆောင်ပေးခဲ့ကြတဲ့အလို့သမားတွေကိုဂုဏ်ပြုသောအဖြစ်နှစ်စဉ်စက်တင်ဘာလပထမတနင်္လာနေ့ကိုအားလိုက်ရဲ့အဖြစ်သတ်မှတ်ထားပါတယ်။1882ခုစက်တင်ဘာလ5ရက်နေ့တုန်းကအမျိုးသားအမျိုးသမီး1000ကျော်ပါဝင်တဲ့လူထုဟာနယူးယောက်မြို့ကမန်ဟတန်လမ်းမကြီးပေါ်မှာချီတက်ရင်းပထမဦးဆုံးအလို့သမားနေ့ကိုကျင်းပခဲ့ကြပါတယ်။လောကလာစာပုံမှန်ရရှိရေးအလုတ်ချိန်လျှော့ချရေးလုပ်ငန်းဝင်တိုးတက်ကောင်းမွန်ရေးတို့အတွက်တိုက်ပွဲဝင်တဲ့အလို့သမားတွေကိုဂုဏ်ပြုသောအားဖြင့်နယူးယောက်မြို့ဗဟိုအလို့သမားတက်မကဟာအဲ့ဒီနေ့ချီတက်ပွဲကိုစီစဉ်ခဲ့တာဖြစ်ပါတယ်။ဒီနေ့ဟာအောင်ဝဲခံတဲ့နေ့ဖြစ်သလိုစွန့်လွတ်အနစ်နာခံမှုတွေကိုအတိမတ်ပြုတဲ့နေ့တစ်နေ့လည်းဖြစ်ပါတယ်။အလုတ်ကျန်းတွေအတွက်မျှတတဲ့လုံအားကရရှိရေးတောင်းဆိုဆန္ဒပြဖို့အတွက်ချီတက်ဆန္ဒပြတဲ့နေ့မှာလုခတွေကိုစွန့်လွတ်ခဲ့ကြပါတယ်။အမေရိကန်အလို့သမားတွေဟာအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာသမိုင်းမှာတ တစ်ခါမှမကြုံဘူးတဲ့ဘဝရဲ့တန်ဖိုးကိုပြောင်းလဲဖန်တီးခဲ့ကြတာလည်းဖြစ်ပါတယ်။အမေရိကန်လယ်သမားတွေဟာကမ္ဘာပေါ်မှာစားနပ်ရိက္ခာအများဆုံးထုတ်လုပ်တင်ပို့တဲ့နိုင်ငံဖြစ်ပြီးကမ္ဘာစားနပ်ရိက္ခာအများဆုံးထုတ်လုပ်တဲ့နိုင်ငံတွေဖြစ်တဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေကလူတဦးချင်းစီတက်ပို့ပြီးထုတ်လုပ်နိုင်ပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာပေါ်မှာဓာတ်ဆီအများဆုံးတင်ပို့တဲ့နိုင်ငံလည်းဖြစ်ပြီးကမ္ဘာမှာအသုံးပြုနေတဲ့အာကာသယာဉ်လေယာဉ်တွေရဲ့40ရာခိုင်နှုန်းကျော်နဲ့ကမ္ဘာအီလက်ထရောနစ်ပစ္စည်း17ရာခိုင်နှုန်းကျော်တို့ကိုတင်ပို့တဲ့နိုင်ငံလည်းဖြစ်ပါတယ်။အမေရိကန်ဟာကမ္ဘာပေါ်မှာလမ်းပန်းဆက်သွယ်ရေးအကျယ်ပြန့်ဆုံးနိုင်ငံဖြစ်ပြီးကားလမ်းတွေဟာကီလိုမီတာ6တန်းခွဲကျော်ရှိပါတယ်။90ရာခိုင်နှုန်းသောအမေရိကန်မိသားစုတွေဟာအနည်းဆုံးမော်တော်ယာဉ်တစ်စင်းစီပိုင်ဆိုင်ပြီးအမေရိကန်အလို့သမားတွေဟာနှစ်စဉ်မော်တော်ယာဉ်ပေါင်း3တန်းကျော်ထုတ်လုပ်နေကြပါတယ်။ဒီပမာဏဟာကမ္ဘာမော်တော်ယာဉ်ထုတ်လုပ်မှုရဲ့9ရာခိုင်နှုန်းနီးပါးဖြစ်ပါတယ်။အမေရိကန်စီးပွားရေးအောင်မြင်ရခြင်းရဲ့အဓိကကျတဲ့အချက်ကတော့အမေရိကန်နိုင်ငံသားတိုင်းခံစားပိုင်ခွင့်ရှိတဲ့လွတ်လပ်မှုပဲဖြစ်ပါတယ်။သူတို့နှစ်သက်ရာအလုပ်ကိုရွေးချယ်ခွင့်ရှိတယ်၊လွတ်လပ်စွာတည်ထွင်ခွင့်ရှိတယ်၊လုပ်ငန်းသစ်တွေဖန်တီးနိုင်တယ်၊လုပ်ငန်းဟောင်းတွေကိုပြန်လည်တည်ဆောက်နိုင်တယ်စတဲ့လွတ်လပ်ခွင့်တွေပဲဖြစ်ပါတယ်။အမေရိကန်တို့ရဲ့စိတ်ဓာတ်ကိုပြန်ပြီးတော့စမ်းသစ်နေတာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆိုပါတယ်။အမေရိကန်ဟာနောက်တစ်ကြိမ်ထပ်မံခေါင်းဆောင်မှုပေးဖို့အစဉ်အသင့်ပဲဆိုတာကိုကျွန်တော်တို့မဟာမိတ်တွေတွေ့ရပါလိမ့်မယ်။ကမ္ဘာပေါ်မှာရှိတဲ့မိတ်ဆွေ၊ရန်သူ၊နိုင်ငံအလုံးအမေရိကန်ဟာအင်အားခိုင်မာတောင့်တင်းနေတယ်ဆိုတာကိုမြင်တွေ့ရပါလိမ့်မယ်။အမေရိကန်ဟာဂုဏ်ယူလျက်ပါ၊လွတ်လပ်လျက်ပါ၊ကျွန်တော်တို့ဟာကျွန်တော်တို့စနစ်ကိုလိုက်နာကျင့်သုံးအောင်ဘယ်သူကမှအတင်းအဓမ္မလုပ်မှာမဟုတ်ပါဘူး။ဒါပေမဲ့လူတိုင်းလိုက်နာဖို့အတွက်ထွန်းလင်းတောက်ပတဲ့နမူနာကောင်းအဖြစ်လှူဆောင်သွားမှာဖြစ်ကြောင်းသမ္မတထရမ့်ကပြောကြားသွားပါတယ်ခင
်ဗျ။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အပေါ်မှောက်ကြောင်းသောတာရှင်တွေကိုထပ်မံပြီးတော့အတည်ပြုအပ်ပါတယ်။ VOA American တန်ရဲ့အင်္ဂါနေ့မနေ့ဖက်တက်ချီထုတ်ပေးနေတဲ့တနအီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းလိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်တော့မှာလည်းဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ဟာစစ်ပွဲမဖြစ်ဖြစ်အောင်တောင်းဆိုနေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကပြောကြားခဲ့တဲ့အပြင်အမေရိကန်ပြည်ထောင်စုရဲ့တီးခတ်နိုင်မှုမှာလည်းအတိုင်းအတာရှိတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြောကြားခဲ့ပါတယ်။မြောက်ကိုရီးယားက6ကြိမ်မြောက်နျူကလ িয়ার ဆန်တပ်မှုအဖြစ်တနင်္ဂနွေနေ့ကအင်အားဖြင့်ဖောက်ခွဲဆန်တပ်မှုကြီးတစ်ခုကိုပြုလုပ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကအရေးပေါ်အစည်းအဝေးကျင်းပခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားပေါ်အရေးယူပိတ်ဆို့မှုတွေကိုကုလသမဂ္ဂကပို့ပြီးတော့ပြင်းပြင်းထန်ထန်လုပ်ဖို့နဲ့တောင်ကိုရီးယားရဲ့ပယ်ထိန်ဒုံးတွေမှာတက်ဆင်တဲ့ထိပ်ဖူးအလေးချိန်ကန့်သက်ချက်တွေကိုဖယ်ရှားဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ကြားတနင်္လာနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးပြီးတော့သဘောတူခဲ့ကြပါတယ်။မြန်မာနိုင်ငံအစိုးရနဲ့မော်ဒိုက်နိုင်ငံကြားကုန်သွယ်ရေးအဆက်အသွယ်ဖြတ်တောက်လိုက်တယ်လို့မော်ဒိုက်အစိုးရကကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ရရဆက်ဆက်လုပ်နေတာကိုမြန်မာအစိုးရကမတားဆီးမချင်းကုန်သွယ်ရေးအဆက်အသွယ်ဖြတ်တောက်ထားမယ်လို့မော်ဒိုက်နိုင်ငံကြားရေးဌာနကစက်တင်ဘာ3ရက်နေ့နေ့စွဲနဲ့အကြေညာချက်ထုတ်ပြန်ခဲ့တာပါအခုလိုမျိုးမော်ဒိုက်အစိုးရကမြန်မာနဲ့ကုန်သွယ်ရေးအဆက်အသွယ်ဖြတ်တောက်ခဲ့ပြီးတဲ့နောက်မြန်မာကျန်းမာရေးဝန်ကြီးဦးမြင့်ထွေးကလည်းမော်ဒိုက်နိုင်ငံကိုသွားဖို့စီစဉ်ထားတဲ့ခရီးစဉ်ကိုဖြတ်လိုက်တယ်လို့မော်ဒိုက်ကလာတဲ့သတင်းတစ်ခုထဲမှဖော်ပြထားပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့ဒီကနေ့မြန်မာနိုင်ငံကိုရောက်လာမှာဖြစ်ပါတယ်စက်တင်ဘာလ5ရက်နေ့ကနေ9ရက်နေ့အထိမြန်မာနိုင်ငံခီးစဉ်ကနေမြန်မာနဲ့အိန္ဒိယကြားမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်သွားနိုင်မယ်လို့မျှော်လင့်ကြောင်းဝန်ကြီးချုပ်မိုဒီကပြောကြားထားပါတယ်ဗြိတိန်နိုင်ငံရဲ့ဒုတိယမြောက်အိမ်ရှိမင်းသားဝီလျံနဲ့ဇနီးကမ်ဘရစ်မြို့သားကတော်တို့ဟာတတိယမြောက်ရင်သွေးလွှဲထားပြီလို့ကင်ဆင်တန်နန်းတော်ကကြေညာချက်ထုတ်ပြန်ပါတယ်ဒီသတင်းကြောင့်ဒုတိယမြောက်အဲလိဇဘက်ဗီယမာကြီးနဲ့နှစ်ဖက်မိသားစုအလုံးအင်မတန်ဝမ်းသာနေကြတယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင
်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြေညာသွားတာဖြစ်ပါတယ်အခုမနေ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ညနေပဲထုတ်လိုက်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နေပါတယ် VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်နိုင်ငံတကာရောက်သုတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြီးပါ
This program has come to you from the Voice of America, Washington.